Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုပူညာဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါငုံတန်းတန်တင် Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုသမ္မတ Trump စနေနေ့ကသွားပါတယ်ဒီခိုင်ပြည်နယ်ကကြမ်းဖက်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ပြည်ထောင်နိုင်ငံသားဝင်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်တအူးကိုနိုင်ငံတော်ပုံကမှုဆွဲချက်နဲ့အစိုးရကဖမ်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတရားစွဲဆိုခံထားရတဲ့သတင်းသမားတွေကိုတက်မတော်ဘက်ကအမှုကြေးအေးပြီးတော့ပိတ်သိမ်းပစ်လိုက်တဲ့အခြေအနေနဲ့ပတ်သက်လို့
So I think first of all this release is a good news in itself but we shouldn't
လလစွာပြောဆိုခွင့်အတွက်စီယုံလှုပ်ရှားနေသူ Benjamin Ismay ရဲ့တုံ့တက်ချက်နဲ့အတူကြားကြရမှာပါတခါမြန်မာပြည်မှာနိုင်ငံသားရေးရပညာရှင်အဖွဲ့တွေရှိဖို့လိုအပ်တဲ့ကြောင့်ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အီဒီယန်အတုံးတွေတင်ပေးနေတဲ့ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါရှင်အခုအရင်ဆုံးတော့စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့ကမုန်တိုင်းတန်တဲ့ Texas ပြည်နယ် Houston မြို့နယ် Louisiana ပြည်နယ် Lake Charles မြို့တွေကိုသွားပြီးမုန်တိုင်းတန်တဲ့သူတွေနဲ့တွေ့တွေ့ပါလေ Louisiana ပြည်နယ်ကိုခဏတာဝင်တဲ့အချိန်မှာ Mr. Trump ကသတင်းတော့တွေကိုဘာမှပြောမသွားဘဲမုန်တိုင်းတန်တဲ့သူတွေနဲ့တွေ့ဆုံပြီးပြန်လည်ထူထောင်ရေးအလင်းမြန်လုပ်ပေးမယ်လို့ကတိပေးခဲ့ပါလေစနေနေ့စောပိုင်းက Texas ပြည်နယ် Houston မြို့က First Church of Berlin Korean ဘုရားကျောင်းမှာရေပိဒုက္ခသည်တွေကိုစကားပြောတာမှာတော့လို့ဆရာတွေအများကြီးရှိနေသေးပေမဲ့ရေကကျနေပါပြီရက်ွက်တွေကိုကြည့်လိုက်ပါမနေ့တုန်းကတော့မှရေရှိနေသေးပြီးဒီကနေ့ကျတော့အားလုံးရှင်းလင်းပြီးနေပါပြီတကယ်ကိုအလုပ်ကြိုးစားသူတွေဒီမှာရှိတယ်ဆိုတာကျွန်တော်ပြောပြရစေလို့သမ္မတထရမ့်ကပြောသွားပါတယ်ဟာဗီဟာရီကိန်းမုန်တိုင်းနဲ့ခံထားရတဲ့ဟျူစတန်မြို့မှာစူးစိုးရွားရွာရေကြီးတဲ့တံကိုခံနေရတဲ့တက်ဆက်ပြည်နယ်သားတွေကိုအားပေးဖို့အတွက်သတင်းတပတ်အတွင်းမှာပဲဒုတိယအကြိမ်ဖြစ်သမ္မတထရမ့်အဲ့ဒီကိုသွားတာပါဒီကိစ္စမှာသမ္မတကတော်မီလီနီယာထရမ့်လည်းပါသွားပါတယ်သမ္မတဟာအခုဒီချိန်မှာတော့ဒေသခံတွေလိုအပ်ပေးတွေနဲ့တွေ့ဆုံပါတယ်အင်္ဂါနေ့ပထမတစ်ချိန်သွားချိန်တုန်းကတော့အဲ့ဒီလိုတွေးဆတာမရှိခဲ့ပါဘူး။မုန်တိုင်းတန်ကိုအစိုးရကဘယ်လိုတုံ့ပြန်လှုံ့ဆော်ပေးတယ်ဆိုတဲ့အပေါ်ကိုပဲသမရကလုံးဝအာရုံစိုက်ပြောဆိုပြီးအကြက်တဲအခြေအနေပေါ်ကိုချင်းစာနာမှုမပြတဲ့အတွက်ဝေဖန်ခံခဲ့ရပါတယ်
။ကညာနိုင်ငံရဲ့တရားရေးစနစ်မှာပြဿနာတွေရှိနေတာကြောင့်ဒါကိုပြုပြင်ရလိမ့်မယ်လို့ကညာသမရဥဟုရုကညာတကစနေနေ့ကပြောလိုက်ပါတယ်။ရွေးကောက်ပွဲမှာကညာတအနိုင်ရခဲ့တာကိုပယ်ဖျက်ကြောင်းတရားရုံးချုပ်ကကြေညာလိုက်ပြီးလာမယ့်ရပောင်း60အတွင်းရွေးကောက်ပွဲအသစ်တစ်ခုလုပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်တနေ့မှပဲသူကအဲ့ဒီလိုပြောလိုက်တာပါတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဒီဆုံးဖြတ်ချက်ကိုသူ့အနေနဲ့လေးစားလိုက်နာသွားမှာဖြစ်တယ်လို့ပြောပါတယ်တရားရေးစနစ်ကိုထိန်းချုပ်ထားလေးရှိတဲ့အာဖရိကတိုက်မှာဒီဆုံးဖြတ်ချက်ဟာမကြုံစဘူးတဲ့လောက်ရဖြစ်တယ်လို့အာဏာရထားတဲ့ပုဂ္ဂိုလ်တယောက်ကရွေးကောက်ပွဲအနိုင်ရတာကိုဆန့်ကျင်ပြီးတရားရုံးကဆုံးဖြတ်လိုက်တာဟာလေအာဖရိကတိုက်မှာဒါပထမဆုံးကြိမ်ဖြစ်ပါတယ်သမရရဲ့အခုနောက်ဆုံးမှတ်ချက်စကားဟာတရားရေးစနစ်နဲ့ပတ်သက်လို့တောက်ကြနေကပွင့်လင်းစွာဝေခံခဲ့ပြီးနောက်ဒုတိယအကြိမ်ထပ်မံပြောဆိုတာဖြစ်ပါလေ။တရားရုံးချုပ်ဟာပြည်သူရဲ့ဆန္ဒကိုလစ်လျူရှုနေပြီးတရားသူကြီးချုပ်နဲ့အပေါင်းအပါတွေဟာလူညစ်တယ်လို့နိုင်ရိုဘီမြို့တော်မှာတောက်ကြနေကလုပ်တဲ့လူမှုစည်းဝေးပွဲမှာသမရကန်ညာတာကဆွဆွဲပြောဆိုလိုက်ပါလေ
။အမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားတန်ဖွဲ့အစအဦးတွေကိုဝင်ရောက်ရှာဖွေဖို့စီစဉ်ထားတဲ့ပေါ်မော်စကိုမြို့တော်မှာရှိတဲ့အမေရိကန်တန်တပန်တူကိုရုရှားနိုင်ငံသားရဲ့ဌာနကစနေနေ့မှာဆင့်ခေါ်ပြီးတရားဝင်ကန့်ကွက်လိုက်ပါတယ်။ဝါရှင်တန်မြို့တော်ကရုရှားတန်တပန်အစအဦးတခုကိုတရားမဝင်ဝင်ရောက်စစ်ဆေးဖို့စီစဉ်ခဲ့တာနဲ့ပတ်သက်ပြီးမော်စကိုမြို့တော်ကအမေရိကန်တန်ရုံဒုတိယအကြီးအကဲအန်ထိုနီ F. ဂော့ဖရီးကိုဆင့်ခေါ်ခဲ့တယ်လို့ရုရှားနိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အဲဒီတန်တပန်အစအဦးဟာစနေနေ့ကပြိတ်ပြရတော့မှာပါ။စီစဉ်ထားတဲ့ဝင်ရောက်စစ်ဆေးမဲ့ကိစ္စဟာမကြုံစဘူးရန်လူတွေလုပ်ရဖြစ်ပြီးရုရှားတန်တပန်အစအဦးထဲမှာထောင်ချောက်ဆင်မဲ့ပစ္စည်းတွေထည့်ဖို့အခွင့်တရအဖြစ်အမေရိကန်အာဏာပိုင်တွေကအသုံးချသွားနိုင်ခြင်းရှိတယ်လို့ရုရှားကပြောပါတယ်။လွန်ခဲ့တဲ့လတွေအတွင်းအမေရိကန်နဲ့ရုရှားအကြားတန်တမန်ရေးအကြားအပြန်အလှန်လက်တုံ့ပြန်တာတွေရှိထားပြီးတော့ဝါရှင်တန်ကရုရှားတန်အဆောက်အဦးဟာပိတ်ပစ်ရမယ့်အဆောက်အဦးသုံးခုထဲကတစ်ခုဖြစ်ပါတယ်။နောက်အဆောက်အဦးနှစ်ခုကတော့ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာပါ။အဲ့ဒီအဆောက်အဦးတစ်ခုခုကိုဝန်ရှာဖို့ရည်ရွယ်ထားသလားဆိုတာအမေရိကန်ဘက်ကအခုချိန်ထိဘာမှမပြောသေးပါဘူး။ ီလိုဝင်ရောက်ရှာဖွေတာမျိုးဟာရုရှားနိုင်ငံသားတွေရဲ့လုံခြုံရေးအပေါ်တိုက်ရိုက်ထိန်းချုပ်မှုဖြစ်စေလိမ့်မယ်လို့ရုရှားနိုင်ငံကြားရေးဌာနပြောခွင့်ရမျိုးသမီးမာရီယာဆာခါရူဗာကပြောထားပါတယ
်။အမေရိကန်တပ်တွေကဘုံကျဲတိုက်ခိုက်မယ်လို့ထိန်းချုပ်ထားတဲ့ကြားကပဲစီးရီးယားနိုင်ငံရှေ့ချမ်းမှာပြင်းမိနေတဲ့ IS စစ်သွေးကြွအုပ်စုဟာအီရတ်နယ်စပ်နားကအစွန်းရောက်မွတ်စလင်အုပ်စုတစုထိန်းချုပ်ထားတဲ့နယ်မြေဘက်ကိုကားရန်းနေနဲ့စွန့်ခွာနေကြပါတယ်။ IS အုပ်စု Hezbollah စစ်သွေးကြွနဲ့စီးရီးယားအစိုးရတပ်တွေကြားအပြစ်ရတဲ့သဘောတူညီချက်ရဲ့ဒစိမ့်တွေတအဖြစ်ဒီသတင်းပတ်အစောပိုင်းက IS စစ်သွေးကြွ300လောက်နဲ့သူတို့မိသားစုဝင်တွေဟာစီးရီးယား Lebanon နယ်စပ်ကနေစွန့်ခွာနေကြတာပါ။အပြစ်ရတဲ့သဘောတူညီချက်ကိုဖြည့်ဆည်းတဲ့အနေနဲ့စီးရီးယားအစိုးရတပ်တွေထိန်းချုပ်ထားတဲ့ဒေသကိုဖျက်ပြီးဘတ်စကာ18ဆင်းရှိတဲ့ IS တပ်တွေရဲ့ရင်နှန်းကိုစီးရီးယားတပ်တွေကလုံခြုံရေးပြီးခဲ့ကြောင်းလေဗနွန်ကရှီယာတွေဖြစ်တဲ့ Hezbollah အုပ်စုကပြောပါတယ် IS ရင်နှန်းတွေအရှိတ်ကူးပြောင်းမှာကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကဟန်တားခဲ့ပြီးအဲ့ဒီရင်နှန်းကိုအစိုးရဘက်ကလူတွေအကူအညီသွားပေးမှာကိုလည်းတားမြစ်ခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ Hezbollah ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာမူဆလင်တွေကိုရောတခြားလူမှုဝန်ဝိုင်းတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလိုမုန်းထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုံ့ဆော်ပါလို့ပြည်ထောင်နိုင်ငံသားဝန်ကြီး Boris Johnson ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာမိမိတို့ခေတ်ရဲ့အတူယူအားကြောက်ပွဲအကောင်းဆုံးလူပုဂ္ဂိုလ်တူဖြစ်ပေမဲ့သူ့အဆိုအားဖြင့်ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်ပျက်စီးစေတယ်လို့စက်တင်ဘာလ2ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာပြည်ထောင်နိုင်ငံသားဝန်ကြီးကပြောထားပါတယ်။နိုင်ငံကိုခင်မြောင်လောက်တာမှာကြီးမားတဲ့စင်ခုံမှုတွေကိုဒေါ်ဆန်းစုကြည်ရင်ဆိုင်နေရကြောင်းနိုင်ငံကိုညီညွတ်အောင်လုပ်ဖို့သူ့ရဲ့ထူးခြားတဲ့အရည်သွေးအရည်ချင်းတွေအားလုံးကိုအခုအခါမှာအသုံးပြုနိုင်မယ်လို့မျှော်လင့်ကြောင်းမြန်မာစစ်ဖက်ရဲ့ထောက်ခံပံ့ပိုးမှုကိုဒေါ်ဆန်းစုကြည်ရဖို့နဲ့ငြိမ်းချမ်းရေးဆိုင်ရာသူ့ရဲ့ကြိုးပမ်းချက်တွေအချီးနှီးဖြစ်မသွားဖို့အထူးအရေးကြီးကြောင်းဒီလိုဆောင်ချက်မှာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံကလူထုအားလုံးမိမိတို့ရဲ့အပြည့်အဝထောက်ခံမှုကိုရကြမှာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဂျွန်ဆန်ကပြောထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားတာအရရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဝန်ဝိုင်းတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်တိတိမ်ပေါင်စတာလင်ရှစ်သန်းနီးပါး UK နိုင်ငံကအကူအညီပံ့ပိုးပေးခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီမှရခိုင်ပြည်ရေးဆွေးနွေးဖို့ပြည်ထောင်ကကမကထပြုတင်သွင်းခဲ့တာပါ။ရခိုင်ပြည်နယ်မှာအခြေခံအကြောင်းရင်းတွေကိုဂိုင်တွယ်ဖြေရှင်းဖို့လည်းမြန်မာအစိုးရကိုပြည်ထောင်နိုင်ငံကတိုက်တွန်းထားပါတယ
်။ကမ္ဘောဒီးယားအထက်ခံခေါင်းဆောင်ခမ်ဆိုကာကကိုနိုင်ငံတော်တစ္ဆာဖောက်မှုဆွဆွဲခြင်းနဲ့တင်းတွင်နေအစိုးပိုင်းကဖနွန်ပင်မြို့မှာဖမ်းဆီးလိုက်တယ်လို့ဝိုင်းရင်ဝန်ကြီးချုပ်ဟွန်ဆင်ကပြောပါတယ်။ကမ္ဘောဒီးယားအစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ခမ်ဆိုကာနဲ့အတူအခြားပုဂ္ဂိုလ်တွေနိုင်ငံသားတွေပူးပေါင်းပြီးကမ္ဘောဒီးယားဘုရင်နိုင်ငံတော်ကိုအန်ဒီယေပြုမဲ့လျှို့ဝှက်ပူးပေါင်းကြံစီမှုအတွက်ဗီဒီယိုမှတ်တမ်းနဲ့တက်သည့်ထောက်ထားတွေရတာကြောင့်ဒီလိုရဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်နှစ်တည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိပြီးအနှစ်30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုအတက်ကန်နိုင်ငံရေးပါတီကစိန်ခေါ်နိုင်လောက်တဲ့အခြေအနေမှာတိုင်းပြည်ထဲတင်းမာမှုတွေတိုးလာနေပါတယ်။ခမ်ဆိုကာရဲ့သမီးဖြစ်သူနိုဗိုဗီဆီယာခမ်ကဟာ CNRP ပါတီရဲ့အရာရှိတူဖြစ်ပြီးခမ်ဆိုကာနဲ့သူ့ရဲ့လုံခြုံရေးအဆောက်အအုံကိုဖမ်းဆီးသွားကြောင်းသူမရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူတို့ကိုဖမ်းဝန်းလမ်းမပါပဲလက်ထိတ်ခတ်ပြီးမြို့တော်ခမ်းမမှာရဲကထိန်းသိမ်းထားကြောင်းခမ်ဆိုခအိမ်ကိုရဲအင်အား100ကျော် 200 လောက်နဲ့ဝင်ရောက်စီးနှင်းခဲ့ကြောင်းသမီးဖြစ်သူကပြောပါတယ်။အစိုးရလိုလာတဲ့ website တစ်ခုမှာတော့ခမ်ဆိုခဟာအမေရိကန်ရဲ့အကူအညီနဲ့ဝန်ကြီးချုပ်ဟွန်ဆင်ကိုဖြုတ်ချဖို့ဆိုပြီးဆွေးနွေးနေတဲ့ဗီဒီယိုမှတ်တမ်းကိုသူတို့ရရှိထားကြောင်းရေးပါတယ်။ဝန်ကြီးချုပ်ဟွန်ဆင်ဟာတချိန်ကခမာနီတပ်မှုဟောင်းတူဖြစ်ပြီးဒေသတွင်းမှာတရုတ်ရဲ့အနီးကပ်ဆုံးမဟာမိတ်ဖြစ်လာကအမေရိကန်အစိုးရကိုပြောဆိုတိုက်ခိုက်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့လတဲ့မီဒီယာတွေပေါ်တိုက်ခိုက်မှုပိုတိုးလာပြီးရေဒီယိုအသံလွှင့်ရုံတချို့နဲ့လွတ်လပ်တဲ့သတင်းစာတွေကိုဟွန်ဆင်ကရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီတဲမှာရပိုင်အတွင်းအခွန်ဒေါ်လာ6တန်းမပေးဆောင်နိုင်ဘူးဆိုရင်ကမ္ဘောဒီးယားဒီလီသတင်းစာကိုပိတ်ပင့်မယ်လို့ချိန်ချောက်မှုလည်းပါဝင်ပါတယ်
။ဖြစ်တဲ့နိုင်ငံအနေနဲ့ဥရောပသမဂ္ဂ EU ကိုတခုတည်းသောဈေးကွက်အဖြစ်အသုံးပြုခွင့်ရစေမဲ့နော်ဝေးနိုင်ငံပုံစံမျိုး Brexit သဘောတူညီချက်အနေအထားဘက်ကိုပြောင်းသွားနေပုံရပါတယ်။ ဥရောပလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် FTA မှာပါဖို့ပြည်ထောင်ကစဉ်းစားနေတယ်ဆိုတာ Brexit စစ်ဆန်းညှိနှိုင်းမှုတွေကိုတောင်းယူလှုံ့ဆော်နေတဲ့ပြည်ထောင်ဝန်ကြီး David Davis ကပြောပါတယ်။ Belgium နိုင်ငံ Brussels မြို့မှာ EU စစ်ဆန်းညှိနှိုင်းရေးမှုတွေနဲ့ရလတ်မထွက်တဲ့စိတ်မရှိစရာဆွေးနွေးပြောဆိုတာတွေလေးရကြာလုပ်ပြီးတဲ့နောက် American ပြည်ထောင်စု Washington မြို့တော်မှာဝန်ကြီး Davis ကတောင်းကြနေကြမှာအဲ့လိုပြောတာပါ။EU နဲ့သူတို့အကြားမှာပိုပြီးကောင်းတဲ့သဘောတူညီချက်တစ်ခုကိုရဖို့ပြည်ထောင်နိုင်ငံကကြိုးစားနေချိန်မှာပဲဒုလက်ဆွာကုံသွေးရေးသဘောတူညီချက်နဲ့ဆိုင်တဲ့သဘောတူညီချက်မျိုးဟာအနိုင်ဆုံးတော့ယာယီသဘောဖြစ်နိုင်ခြေရှိပါတယ်။ EU ဟာပြည်ထောင်ရဲ့အကြီးဆုံးကုံသွေးဘက်ဖြစ်ပါတယ်။ EFTA ကိုဝင်လိုက်မယ်ဆိုရင်ပြည်ထောင်နိုင်ငံအနေနဲ့ EU ရဲ့တခုတည်းသောဈေးကွက်နဲ့အခွန်အခောက်ဆိုင်ရာသတ်မှတ်ချက်တွေကိုခံစား권ရစေမှာပါ။ဒါ့အပြင်2019ခုနှစ်မှာ EU တွေကနေပြည်ထောင်ထွက်သွားတဲ့အချိန်ကြာရင်လည်းကြီးမားတဲ့ကုန်သွယ်ကုန်တွေနဲ့ကုန်သွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ကြီးများအသစ်မှာပြည်ထောင်ဝန်ကြီး Davis ကပြောသွားတဲ့အထက်ကမ္ဘာလုံးဆိုင်ရာဆက်သွယ်လွှမ်းခြုံမှု Globalization နဲ့သလွတ်စွာကုန်သွယ်ရေးတို့ကိုသမ္မတ Trump ကဆန့်ကျင်တဲ့သဘောထားတွေအပေါ်ကိုလည်းဝေဖန်ပြောဆိုသွားပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ရီသာပြည်နယ်မှာစနေနေ့ကမိုးအပြင်းထန်ရွာလာကြောင်းပြည်내အတွင်းလုပ်ငန်းတွေအလုံးရပ်ဆိုင်းသွားပါတယ်။ဘူပန်နက်ရှွာရှေဟောင်းမြို့မှာကားလမ်းတွေနဲ့ရထားလမ်းတွေရေကြီးနေပြီးအင်ဂျီရပောင်းများစွာရေမြုပ်ပျက်စီးပါれပြည်내အရှေ့ပိုင်းကရှီမလာမြို့မှာမြေပြိုမှုကြီးတစ်ခုဖြစ်ပြီးကားတွေပါသွားပြီးတော့ဖျားကြောင်တစ်ခုအပါဝင်အဆောက်အဦးတွေပျက်စီးကုန်ပါれထိခိုက်ဒဏ်ရာရတာမရှိဘဲအဲ့ဒီဒေသကလူတွေဘေးလွတ်ရာရွှေပြောင်းကဲထုတ်ပေးခဲ့ရတယ်လို့ရဲအဟာရှိတဦးကပြောပါれဒီရောတွင်းမှာပဲတောင်အားရှဒေသမှာဆိုးရတဲ့ရေကြီးမှုတန်းကြောင့်ကလေးငယ်16တန်းနီးပါးဟာအသက်ငယ်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ UNICEF အဖွဲ့ကပြောပါれဘင်္ဂလားဒေ့ရှ်မှာလူကလေးငယ်3တန်းလောက်အပါအဝင်လူရေ7တန်းကျော်ရေပေးတင့်တန်ခံရရတယ်လို့ဆိုပါတယ်။ဒီပေါ်မှာတော့အိုးအိမ်ဆွန့်ခွာထွက်ပြေးရသူ3သိန်းခွဲကျော်အပါအဝင်လူရေ 1.8 တန်းလောက်ရေပေးတင့်နေပါတယ်။ကျောင်းပေါင်း 2,000 နီးပါးပျက်စီးဒါမှမဟုတ်ပြိုကျသွားပြီးကလေးငယ်2သိန်းခွဲနီးပါးကျော်ပညာရေးထိခိုက်နေပါတယ
်။2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝဲအောင်တို့ကြီးညာပေးသွားတာပါ။ VOA ရဲ့အတန်လှည့်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်း Radio အစီအစဉ်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါရဲ့ရှင်။အခုအရင်ဆုံးသတင်းသမားတွေကိုတက်မတော်ကအမှုကြည့်အေးပေးလိုက်တဲ့အပေါ်ပြည်တွင်းပြည်ပကတုံ့ပြန်မှုတချို့ကိုပြောပြပေးပါမယ်ရှင်။သတင်းမီဒီယာသမားတချို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုတမတော်ကကြေအေးရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်အလားအလာတိတ်မရှိသေးတဲ့အကြောင်းပြည်တွင်းပြည်ပသတင်းသမားတွေကသုံးသပ်ကြပါတယ်။တောက်ကြနေကအချင်းထောင်အသီးသီးကနေလွတ်မြောက်လာတဲ့သတင်းသမား6ဦးရဲ့အမှုတွေဟာအရင်ကတည်းကတရားစွဲဆိုတင်တဲ့ကိစ္စရပ်တွေမဟုတ်ဘဲမတရားဖမ်းဆီးဆွဆွဲခံထားရတာဖြစ်တယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
စတင်မာလာတရရနေ့ကတီဘောမျိုးနေတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းသမား3ဦးတွေက DVB သတင်းဌာနအကြီးတန်းသတင်းတောက်ဦးအေးနိုင်ကတော့အခုလိုတက်မတော်ကအမှုကိုကြေအေးပြီးသတင်းမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောလာတဲ့အပေါ်မှာရှေ့လျှောက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့လူကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။တရလူရဲ့ဘာကြောင့်ယူသိရလဲဆိုတဲ့ဟာပြောတဲ့နေရာမှာကျွန်တော်ကြားတာပါရီဆိုဒီမိုကရေစီစနစ်ကိုတက်မတော်ကလည်းပေါ်ဆောင်နေတယ်ဒီမီဒီယာတွေဆိုတာလည်းတိုင်းပြည်ကျိုးအတွက်ဆောင်ရွက်နေတယ်ဒါကြောင့်မလို့ဒီအကြောင်းအကျောင်းကိုထောက်ပြီးတော့ပြည်ရှင်ပူးပေါင်းဆောင်ရွက်ဖို့အတွက်အပြုသဘောဆောင်ရွက်ချဲ့ကပ်မှုနဲ့ဒီကျွန်တော်တို့ပေါ်ဆွဲဆိုထားတဲ့စက်ပုံတစ်ကိုကျိုးသိမ်းတာပါလို့သူတို့ကပြောပါတယ်ခင်ဗျာအဲ့တော့ဘာပဲပြောပြောကျွန်တော်တို့ရဲ့သူ့ရဲ့ပြောဆိုချက်ရဆိုရှင်ပူးပေါင်းဆောင်ရွက်မှုဒန်းတွေကအပြောနဲ့တော့ညီမယ်ဆိုလို့ရှိရင်တော့ပွင့်ပြီးတော့ပြောလို့ရတာပေါ့ဗျာ
သူနဲ့အတူလွမြောက်လာသူတွေကတော့ DVB သတင်းဌာနကအကြီးတန်းသတင်းတောက်တဦးဖြစ်တဲ့ဦးပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကအကြီးတန်းသတင်းတောက်ဦးသိန်းစော်ခေါ်လဝီဝန်တို့ဖြစ်ပါတယ်။ဂျွန်လကုံပိုင်းက TNLA ခေါ်တအောင်းပလောင်တပ်ဖွဲ့ရဲ့အပြည့်ပြည့်ဆိုင်ရာမှုရေးစေဝါအလွဲတုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သူတို့သုံးဦးကိုစစ်တပ်ကနေမတရားအသင်းအဥပဒေပုံမှဆက်ခွန်တင်နဲ့အမှုဖွင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သတင်းတော်တွေအနေနဲ့ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာလွတ်လပ်စွာသတင်းယူပိုင်권ရှိပြီးအခုလိုသူတို့ကိုဆွဆွဲတဲ့အမှုပုံမှားတွေကိုကြည့်ရင်တကယ်ကိုမတရားတဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဟောင်းလည်းဖြစ်လွတ်လပ်စွာပြောဆို권အတွက်စီယုံလှုပ်ရှားနေသူလည်းဖြစ်တဲ့ Benjamin Ismail ကပြောပါတယ်
So I think first of all this release is a good news in itself but we shouldn't be too excited about it because the arrests should never happen.
အခုလိုသတင်းတော့တွေကိုပြန်လွှတ်ပေးလိုက်တာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ကျွန်တော်တို့သိပြီးတော့စိတ်လှုပ်ရှားဖို့မသင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကတည်းကဖမ်းဆီးဖို့မသင့်တဲ့ကိစ္စပါ။သတင်းတော့တွေအနေနဲ့ပြည်ပကဖြစ်ပွားတဲ့နေရာတွေစစ်စင်ရေးနေရာတွေမှာဝင်ရောက်ဆွတ်ဖက်နှောက်ယှက်တာမျိုးမလုပ်ပဲလွတ်လပ်စွာသတင်းယူခွင့်ရှိပါတယ်
။စစ်တပ်ကကြေအေးလိုက်တဲ့သတင်းသမားအမှုတွေထဲမှာ The Daily 11 သတင်းစာရဲ့ Editor ချုပ်ဦးဝေဖြူ The Voice Daily က Editor ချုပ်ဦးကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှကိုကိုမောင်တို့ပါဝင်ပါတယ်။အခုလိုသတင်းသမားတွေအပေါ်ဆွဆွဲထားတဲ့အမှုတွေရုတ်သိမ်းလိုက်တဲ့တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့မြန်မာနောင်အကြီးတန်းသတင်းတောက်ကိုထက်ခေါင်လေးရဲ့အမြင်ကတော့
တက်မတော်ကစေတနာမှန်လားစေတနာမမှန်ဘူးလားဆိုတော့ကျွန်တော်တို့ယတိပြပြောလို့တော့မရဘူးခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီမီဒီယာသမားတွေအနေနဲ့ခံစားခဲ့ရတာကဟိုဥပမာဆိုရပါစို့ဗျာဟိုမှန်ဒီမှားဒီဆိုတာတရားရုံးမှာကျွန်တော်တို့ကဟိုရင်ဆိုင်လိုက်ရပြီဆိုတော့အချုပ်ထဲမှာကျွန်တော်တို့နေလိုက်ရပြီအဲ့တော့ကျွန်တော်တို့အလို့ဒီသတင်းသမားတယောက်ရဲ့လောက်ပိုင်ခွင့်ကိုကျွန်တော်တို့ဆုံးရှုံးနေနောက်တစ်ချက်ကပို့ပြီးဆိုတော့ကအချုပ်ထဲမှာနေလိုက်ရတယ်ထောင်အချုပ်ထဲမှာနေလိုက်ရတယ်သတင်းသမားတွေရဲ့မိသားစုဝင်တွေကအစစိတ်ခံစားမှုကိုကျွန်တော်တို့ရိုက်ချိုးလို့ခံစားရရတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့မဖြစ်တဲ့ကိစ္စလို့ကျွန်တော်တို့ယူဆတယ
်။လက်ရှိအခြေအနေမှာလည်းမီဒီယာလွတ်လပ်ခွင့်ကန့်သက်ခံထားရဆဲဖြစ်တယ်လို့ကိုထက်ခေါင်လင်းကပြောပါတယ
်။ဥပမာကြည့်မယ်ဆိုရင်ခိုင်ကိစ္စမှာကြည့်လို့ရတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့အစိုးရထုတ်ပြန်လာမှန်ပါတယ်။အစိုးရအခြေအနေတပြီးညီထုတ်ပြန်ပါတယ်။ဒါပေမဲ့ကျွန်တော်တို့မီဒီယာသမားဆိုတော့က fair balance ဆိုတဲ့ balance ညံ့မှုကိုကျွန်တော်တို့ကလောက်ကားတဲ့အခါကျတော့အစိုးရထုတ်ပြန်မှုတစ်ခုလည်းမရဘူးကျွန်တော်တို့တစ်ဖက်ကိုလည်းကျွန်တော်တို့မင်းမြန်းမှုတူတယ်။အဲ့တော့ကျွန်တော်မှမင်းမြန်းပိုင်ခွင့်လည်းရှိတယ်။ဟိုငင်းငိုင်းမှာလို့ဆိုလို့ရှိရင်ဒီတိုင်းမှာလဲဒီဒီဘောမှာဖန်ဆန်ရတဲ့ဒတင်းတော့ပြီအပန်တကယ်ဆိုလို့ရှိရင်ငင်းငိုင်းကြီးဆိုတဲ့အရာကိုစစ်မှန်တဲ့ငင်းငိုင်းကြီးဖြစ်လာဖို့ကကျွန်တော်တို့အစိုးရနဲ့စစ်တပ်တခုတည်းအတန်ကိုကျွန်တော်ထုတ်ဖော်လို့မရပါဘူးတိုင်းသားတွေအတန်တွေထုတ်ဖော်ရမယ်အဲ့လိုမပေးနိုင်ဘူးဆိုတော့ဒါမီဒီယာလွတ်လပ်ခွင့်မရှိသေးဘူးကျွန်တော်ပြောလို့ရတယ
်ဒတင်းသမားတချို့ပေါ်သူတို့ဆွဲထားတဲ့အမှုတွေကိုရုတ်သိမ်းလိုက်တာနဲ့ပတ်သက်လို့တက်မတော်ကစက်တင်ဘာလ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တဲ့အထက်မှာတမရော်ရဲ့ဂုံတိတ်ခါကိုထိခိုက်ညှိုးနှွမ်းစေတဲ့သတင်းရေးသားဖော်ပြချက်တွေကြောင့်ဥပဒေနဲ့အညီအရေးယူလှုပ်ဆောင်ခဲ့တာဖြစ်ပေမဲ့ရည်ရွယ်ရည်တည်ချက်တူညီစွာနိုင်ငံနဲ့ပြည်သူအကျိုးအမျိုးသားအကျိုးစီးပွားအတွက်အတူတကွလှုပ်ဆောင်နိုင်ဖို့အရင်ကဖြစ်ပျက်ခဲ့တာတွေကိုတင်ပေါင်းချပြီးအမှုကိုကြေအေးရုတ်သိမ်းပေးတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်
မင်းဂျင်နိုင်ပြပြသွားတာပါရှင်အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေရှိဖို့လိုအပ်တဲ့ကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်ကမ္ဘာပေါ်မှာအကြံပေးနိုင်တဲ့ပညာရှင်အဖွဲ့သိမ့်သက်6500ကျော်ရှိတဲ့အနေနဲ့ထိပ်တန်းပညာရှင်အဖွဲ့တွေကိုအမေရိကန်၊အင်္ဂလန်နဲ့ဥရောပမှာတွေ့နိုင်ပါတယ်။တရုတ်ပြည်ကလူမှုရေးသိပ္ပံအကယ်ဒမီကလည်းအသက်20လောက်မှလိုက်နေတယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့အနည်း90ကျော်အမိန့်နာခံခဲ့တဲ့မြန်မာပြည်မှာတော့အကြံဉာဏ်ပေးနိုင်တဲ့ပညာရှင်အဖွဲ့မရှိဘူးလို့ Middle East North Africa Financial Network အဖွဲ့ကဇော်လလ31ရက်နေ့ထုတ် Asia Time မှာရေးထားပါတယ်။ကမ္ဘာရေးကင်းတွေကမြန်မာပြည်ကိုဘယ်လိုအကျိုးသက်ရောက်နိုင်လဲဆိုတာကိုသဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာကျွမ်းကျင်သူတွေရှိဖို့လိုပါတယ်။ဆက်အနာရှင်ခေတ်မှာပြည်တွင်းရေးကိုသာအာရုံစိုက်နေကြတာမို့အပြည်ပြည်ဆိုင်ရာအရေးကိုဦးစားမပေးတာများပါတယ်။နိုင်ငံခြားရေးရာဟာပြည်တွင်းရေးနဲ့ဓာတ်ရိုက်မပတ်သက်ဘူးလို့ယူဆကြပါတယ်။ဒေါ်နယ်ထရမ့်အမေရိကန်သမ္မတဖြစ်လာတဲ့ကိစ္စတရုတ်ရဲ့ခေတ်စ်ပိုလန်မှာအကြမ်းဖက်ဝါဒနဲ့ဘာသာရေးအယူသီးမှုစတာတွေနားလည်ဖို့အရေးကြီးပါတယ်။နိုင်ငံရေးဝန်ကြီးဌာနဟာနှိမ့်ဆက်ဒူဝရီနဲ့အချိန်ကုန်နေတာများပါတယ
်။တက္ကသိုလ်လောကမှာသူတေသနာလုတ်တာရှိပေမဲ့စာနယ်ဇင်းလောကမှာတလွဲတချော်ရေးတာတွေကိုတွေ့နိုင်ပါတယ်။ဒါကြောင့်မြန်မာပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကိစ္စတွေမှာပညာရှင်အဖွဲ့ဟာလွတ်လပ်စွာဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်ပါတယ်။လောလောဆယ်တော့နိုင်ငံခြားရေးဝန်ကြီးဌာနက policy ချမှတ်ပြီးလှုပ်ဆောင်နေပါတယ်လွှတ်တော်နှစ်ခုမှာနိုင်ငံတကာဆက်ဆံရေးကော်မတီရှိပေမဲ့ကိုယ်စားလှယ်တွေနားလည်သဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာပညာရှင်အဖွဲ့ကရေးသားဖို့လိုပါတယ် ပညာရှင်အဖွဲ့ဟာသုတေသနအဖွဲ့ဖြစ်တာမို့ပြည်သူလူထုကိုလည်းပညာပေးနိုင်ပါတယ်။ပညာရှင်သုတေသနအဖွဲ့တည်ထောင်နိုင်ရင်နိုင်ငံကြီးရာကျွမ်းကျင်သူတွေပေါ်ထွက်လာနိုင်ပါတယ
်။စေအစိုးရလက်ထက်ကပိတ်ပင်ထားတဲ့နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတက္ကသိုလ်တွေမှာ2013မှာပြန်လည်ပင်ကြားတဲ့အခါလူကြိုက်များလာတာတွေ့ရပါတယ်တဲ့။ဒီနေရာမှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေနဲ့သုတေသနအစီအစဉ်တွေရှိဖို့လိုပါတယ်။နိုင်ငံခြားလေ့လာရေးမှာမြန်မာကအားနည်းနေပြီမဲ့ချင်းမိုင်တက္ကသိုလ်မှာမြန်မာရေးရာသုတေသနအစီအစဉ်ရှိပါတယ်။ယူနန်တက္ကသိုလ်မှာလည်းမြန်မာရေးရာဌာနရှိပါတယ်။ဩစတြေးလျနဲ့စင်ကာပူမှာလည်းမြန်မာရေးရာအစီအစဉ်တွေတိုးချဲ့နေပါတယ်။အမေရိကန်နဲ့ဥရောပမှာလည်းမြန်မာရေးရာကိုစိတ်ဝင်စားလာကြတာမို့မြန်မာပညာရှင်အဖွဲ့တွေပေါ်ထွက်လာအောင်ဒီနိုင်ငံတွေကကူညီနိုင်ပါတယ်နိုင်ငံတကာကလည်းကူညီသင့်တယ်လို့ Middle East North Africa Financial Network အဖွဲ့ကယူဆပါတယ
်လွန်ခဲ့တဲ့မေလအစောပိုင်းယူနန်ပြည်နယ်ဒေဟုံးခရိုင်မန်ရှီမြို့တော်မှာပထမအကြိမ်မြန်မာတရုတ်ပညာရှင်အဖွဲ့အစည်းအဝေး First Myanmar China Think Tank Forum ကျင်းပကြောင်းသိရပါတယ်မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကိုအိန္ဒိယဆိုင်ရာမြန်မာတန်မန်ဟောင်းဦးဝင်းလွင်ခေါင်းဆောင်ပြီးတက်ရောက်ပါတယ်တက္ကသိုလ်ဆရာဆရာမသူတေသည်မီဒီယာကိုယ်စားလှယ်နဲ့အယက်သားအသင်းအဖွဲ့ကကိုယ်စားလှယ်တရားကျော်တက်ရောက်ကြောင်းသိရပါတယ်တရုတ်မြန်မာတမိုင်းအဆက်အသွယ်နဲ့ယဉ်ကျေးမှုဖလှယ်မှုအကြောင်းစီးပွားရေးနိုင်ငံရေးပူးပေါင်းလုပ်ကိုင်မှုအကြောင်းကိုယ်စားလှယ်တွေကတင်ပြကြပါတယ်နေဆက်ကိုတွားရောက်လေ့လာကြပြီး1956ခုနှစ်တုန်းကမြန်မာနဲ့တရုတ်ဝန်ကြီးချုပ်တို့စိုက်ပျိုးခဲ့တဲ့ချစ်ကြည်ရည်တစ်ပင်ကိုလည်းကြည့်ရှုခဲ့ကြပါတယ
်ဒါပေမဲ့မန်ရှီအစည်းအဝေးကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့အောင်အောင် IR ဆိုသူရဲ့မေလ24ရက်နေ့ထုတ်မြန်မာလင်းဆောင်ပါးကိုကြည့်ရင်တရုတ်စီးရုံးရေးဆင်းတဲ့အမေရိကန်အစည်းအဝေးဖြစ်နေတာထင်ရှားပါတယ်အစည်းအဝေးအကြောင်းရေးစရာမရှိလို့ဒဲဟုံးနယ်ခရီးစဉ်ကိုမှတ်တမ်းတင်ထားတဲ့ဆောင်ပါဖြစ်ပါတယ်အစည်းအဝေး3ရက်ကျင်းပဖို့ကြေညာပြီးမြဲတကယ့်အစည်းအဝေးက1ရက်သာကြာပြီးလေလာရေးခရီးက2ရက်ဖြစ်နေပါလေတဲ့ပထမအကြိမ်မြန်မာတရုတ်ပညာရှင်အစည်းအဝေးကိုစာကြောင်းနဲ့သာဖော်ပြထားပါတယ်ဒေဟုံးခရိုင်မှာသူတွားခဲ့တဲ့လေလာရေးခရီးအကြောင်းသာရေးသားထားတာတွေ့ရပါတယ်အစည်းအဝေးတက်သူကခရီးသွားမှတ်တမ်းရေးတော့အစည်းအဝေးအကြောင်းမသိတာမဆန်းပါဘူးဒီဥပမာကြောင့်နိုင်ငံခြားရေးရာနဲ့ပတ်သက်လာရင်အစိုးရစာနယ်ဇင်းတွေမှာလေးနဲ့တဲ့အရေးအသားအလွန်နည်းနေတယ်လို့ပြောပါလိမ့်မယ်မြစီမမီဒီယာအက်ဒီတာချုပ်ကတော့သူတင်ပြခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမျက်နှာစာအလှည့်ဆိုတဲ့စာတမ်းကိုမြစီမစာဆောင်မှာပြန်လည်ဖော်ပြတဲ့အတွက်ပုဂ္ဂလိကစာနယ်ဇင်းတံပိုးကိုမြင့်တင်ရရောက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ဥက္ကခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီတွင်ပါ English American Style Gandha မှာမြန်မာသတင်းလောကမှာသုံးနှုတ်နေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း get the boot
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက get get ကရတာ the boot the boot ကဖနာတနည်းကျမတို့မြန်မာအခေါ်မှာတော့ဘုဖနာဆိုတော့စကားခွင့်ရဲ့ဓာတ်ရိုက်ဒီဘေကတော့ဘုဖနာကိုရလိုက်တာဖြစ်ပါတယ် idiom ဆိုတဲ့တော့ဟိုက်ဒီဘေကတော့ကန်ခန်ထိလိုက်တာပဲဖြစ်ပါတယ်တနည်းတော့အတင်းမောင်းထုတ်ခံရတာအလုံးမထုတ်ပြေခံရတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအဆုံးကိုသမ္မတဒေါ်နယ်ထရန့်ရဲ့အင်ဘူရိုဗျူဟာရေးရာအကြီးအကဲ Chief Strategist Stephen Bannon ကသူ့နောက်ခံသမိုင်းရလူပြူကြီးစုရေးကိုထောက်ခံတဲ့လူအဖြစ်ယူဆခြင်းခံခဲ့ရတာဖြစ်တဲ့အတိုင်း Virginia ပြည်နယ် Charlottesville မှာမကြသေးမီကလူပြူကြီးစုရေးအုပ်စုနဲ့ဆန့်ကျင်တဲ့အုပ်စုတွေကြားပြည်ပခါဖြစ်ခဲ့ကြပြီးနောက်ပိုင်းသူကိုအင်ဘူရိုယာဒူးကနေထုတ်ပစ်လိုက်တာဖြစ်ပါတယ်။ဒါကြောင့်သတင်းမီဒီယာတွေက Bannon got the boot ဆိုပြီး Bannon ကန်ထုတ်ခံရပြီလို့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Go ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John got the boot for getting into a fight with the manager.
John က manager နဲ့ရန်ဖြစ်တဲ့အတွက် အလုတ်ဖြုတ်ခံရတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ John got the boot for getting into a fight with the manager
ခုဆက်လက်တင်ပြပေးမှာကတော့
Time is up
ဖြစ်ပါတယ်ဆာလုံးပေါင်းက TIME time ကအချိန် IS is you be up is up ကဒီနေရာမှာအချိန်နဲ့ပတ်သက်နေတော့စီပြီးကုန်ပြီးပြီးဆုံးပြီဖြစ်ပါတယ်စကားလုံးရဲ့တရက်ဒီပဲကတော့အချိန်စီပြီးဖြစ်ပါတယ် idiom ဆိုတဲ့တော့ white ဒီပဲကလည်းသိမကွာလှပါဘူးလူတူးတွေပေးထားတဲ့အချိန်ကုန်သွားပြီဆိုရင်လူတူးအနေနဲ့အဲ့ဒီတာဝန်ပေးထားချက်နဲ့ပတ်သက်လို့အဆုံးသတ်ညီကုန်းချုပ်ရတော့မှာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုတမရထရက်မြေအင်ဘူရောဘူဟာရီယာအကြီးကဲစတီဖန်ဘန်နက်နဲ့ပဲပတ်သက်ပြီးသူ့ရဲ့အယူဆတွေကြောင့်ဝေဖန်မှုတွေများလာတဲ့အတွက်ကြောင့်သူဟာရာထူးကနေနှုတ်ထွက်ရမယ်အချိန်တန်ပြီးသူ့အတွက်ရက်စီနေပြီဆိုပြီးသတင်းမီဒီယာတွေက Time is up for Bannon လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The students had to hand in their test papers when the time was up
ကျောင်းသားတွေကအချိန်စီသွားတဲ့အခါမှာသူတို့စာမေးပွဲအဖြေစာရွက်တွေကိုအကြရရတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The students had to hand in their test papers when the time was up.
ခုနောက်ဆုံးတင်ပြပေးမှာကတော့
Walk on a tight rope.
ဖြစ်ပါတယ်။စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ ATIGHT ROPE a tight rope ကတင်းနေတဲ့ကျိုးဆိုတော့စုစုခုရဲ့တရက်ဒီပေကတော့တင်းနေတဲ့ကျိုးရမ်းပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်။စကတွေမှာတယုတ်ပြကြတဲ့ဒူတွေနေနဲ့အမြင့်နှစ်ဖက်မှာခြီထားတဲ့ကြိုးတန်းပေါ်မှာလမ်းလျှောက်ပြကြရမှာမတော်တဆများကြာသွားရင်တော့ဆိုပြီးအတဲတထိတ်ထိတ်နဲ့ညင်ခွင်းတွေကိုကြည်ပူးကြမှာဖြစ်ပါတယ်ဒီလိုအခြေအနေမျိုးကိုနမူနာထားပြီး idiom အဓိပ္ပာယ်ကနေစဉ်ဘဝမှာသတိအလွန်မဲ့ထားပြီးခြံတွဲကြရတဲ့အခြေအနေမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီတော့ကိုအောက်လွှတ်တော်ဥက္ကဋ္ဌရဲ့ Republican အမတ် Paul Ryan နေနဲ့တပါတီတွေဖြစ်တဲ့သမ္မတထရမ်ရဲ့ပြောဆိုမှုတွေကြောင့်ပြဿနာဖြစ်နေတဲ့အပြင်လွှတ်တော်မှလည်းသမ္မတကအတီးပြုစေခြင်းနဲ့အဆိုတွေတွင်သွင်းမှုနဲ့ပတ်သက်လို့ဒီမိုကရက်တွေအပြင်ရီပပ်ဘလစ်ကန်အမတ်တချို့တို့ကပါကန့်ကွက်ခဲ့ကြလို့ဥပဒေကြမ်းတွေအတီးပြုနိုင်မှုကအခက်အခဲဖြစ်နေတာဖြစ်ပါတယ်။ဒါကြောင့်လည်း CNN ရုပ်သံနှုန်းသတင်းဌာနက Paul Ryan is walking on a political tight rope on Trump လို့ရေးသားခဲ့ကြတာဖြစ်ပါတယ်။ Trump နဲ့ပတ်သက်လို့ Paul Ryan ကနိုင်ငံရေးမှာတိတ်ကိုသတိထားကင်တွယ်နေရတဲ့အခြေအနေမှာရှိနေပြီလို့ရည်ညွှန်းတာဖြစ်ပါတယ်ဒီအုပ်နဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The Myanmar government is walking on a political tightrope regarding the tensions in Rakhine State
ဒီကိန်းပြည်နယ်မှာတင်းမာမှုတွေကြောင့်မြန်မာစုရဟာနိုင်ငံရေးရတိတ်ကိုသတိထားကင်တွယ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဒေဝေရပါတယ်
The Myanmar government is walking on a political tightrope regarding the tensions in Rakhine State.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
get the boot, time is up, walk on a tightrope.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လှလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်။သတင်းရှင်တွေအနေနဲ့ကျမတို့ VOA ကိုစာတိုက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့ကြရတယ်ဆိုရင် website စာတိုက်လိပ်စာက VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညဆွေးနွေးကြမယ့်အကြောင်းအရာကတော့ကြေညာထားတဲ့အတိုင်းပဲရခိုင်ပြည်မြောက်ပိုင်းအကြမ်းဖက်ပြည်ပခန့်ရည်နဲ့ပတ်သက်ပြီးတော့ဒီသတင်းမီဒီယာအဖွဲ့အစည်းတွေသတင်းရေးသားတင်ပြမှုမှာမှန်ကန်မှုရှိဖို့သတင်းသမားတွေသတင်းရယူတဲ့အခြေအနေတွေဘလို့ရှိလဲဒီပြည်ပခန့်ပေါ်မှာမှန်မှန်ကန်ကန်ဘလောက်ထိသတင်းတင်ပြနိုင်လဲဆိုတဲ့အကြောင်းအရာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေးလိုင်းပေါ်ရောက်ပါပြီကျမတို့ဒီကိုမိုးစော် VOA မြန်မာပိုင်းသတင်းဌာနကရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစော်လေးလိုင်းပေါ်မှာရောက်နေပါပြီ။ပြီးတော့ကိုမြင့်ကျော်သူကသတင်းမီဒီယာကောင်စီဖွဲ့ဝင်ဖြစ်ပါတယ်။ကိုတက်ဆွေဝင်းကိုလည်းဖိတ်ကြားထားပါတယ်။လူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကဒါရိုက်တာဖြစ်ပါတယ်ရှင်။နောက်ပြီးတော့ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြတဲ့သောရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ရှင်။အခုဒီပြည်နယ်ဆွေးနွေးမဲ့ဖိတ်ကြားထားတဲ့သူတွေကိုမေးခွန်းတွေမမေးခင်မှာကျွန်မပထမဦးဆုံးကျွန်တော် VOA ကိုရောက်နေတဲ့စာရီတွေကတချို့ကိုဖတ်ပြပေးချင်ပါတယ်။ကျော်ဝင်းမိုးဆိုတဲ့ Facebook ပေါ်ကသောရရှင်လှရေးထားတာပါ။အလေးအညာသတင်းတွေတင်နေတဲ့မီဒီယာဖြစ်လို့မိမိလည်းနားမထောင်၊သူများတွေလည်းနားမထောင်ဖို့အစမ်းညို့တိုက်တွန်းနေပါရဲ့တဲ့။တော်စင်ဆိုတဲ့နောက်တစ်ယောက်ကတော့ဗမ်လိုက်စွာဖြင့်သတင်းမရေးတတ်ဘူးလား။ခင်ဗျားတို့ကိုယ်တိုင်ရခိုင်ဒေသကိုသတင်းမယူဘူးလား။နိုင်ငံအများစုကိုကြည့်ပါမွတ်စလင်တွေကပဲကဘာကြီးကိုရန်စနေတာစစ်မီးတွေဖြစ်အောင်လုပ်နေတာမသိဘူးလားမီဒီယာကမီဒီယာပိသားစွာကျင်မပတ်ဆံကတည်ရင်ကိုးနောက်မပေါဘူးဂုံသိက္ခာကတော့ပါပါရဲ့ငွေနောက်ကိုမလိုက်ကြပါနဲ့တဲ့နောက်ပြီးတော့ဒီကြော်မျိုးလင်းကတော့ BBC ညာနေသည် VOA လိန်နေသည် RFA ရန်တိုက်ပေးနေသည် DVB သွေးထိုးပေးနေသည်ခလောက်ဆန်အကောက်ကျန်မိုးလုံးပြည့်မူတာဝါဒီလေလိုင်းဘော်ကအဖြစ်သမားများအားလုံးကိုတတိထားတဲ့တိုနီဟယ်ရင်ဂါဆိုတဲ့တော်ရချင်းကလည်းလက်ကိုကြဘိုးဖြစ်အောင်မပြောပါနဲ့လို့ရေးထားပါတယ်။ဟုတ်ကဲ့အဲ့တော့ပထမဦးဆုံးကျွန်မဒီသတင်းမီဒီယာကောင်စီဖွဲ့ဝင်ကိုမြင့်ကျော်ကိုနည်းနည်းလေးဒီစာရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုထင်လဲဆိုတာလေးမေးချင်ပါတယ်။ဒီစာရုပ်ကြည့်ပြီးတော့လူထုနဲ့မီဒီယာကြားဆက်ဆံရေးကိုဘယ်လိုသုံးသပ်မလဲကိုမြင့်ကျော်နည်းနည်းလေးအရင်သုံးသပ်ပြပါရှင
်။ဟိုပထမချက်ကတော့ကျွန်တော်အံ့ဩတာကအဲ့ဒီပြီးခဲ့တဲ့2017ခုနှစ်ဩဂုတ်လတည်ဟိုသတင်းစာရဲ့နောက်ကျောပုံးမှာပါခဲ့တဲ့ဟိုအရင်စစ်စိုးရရဲ့ဝါရဖြန့်ဟို slogan တွေပေါ့နော်ဝါရဖြန့်အဲ့ဒီကြွေးကြော်သံတွေကိုအခုဒီနိုင်ငံဟိုနိုင်ငံခြားခြေဆိုင်မီဒီယာတွေဖြစ်တဲ့ BBC, VOA, RFA ပေါ့နော်ဒီ DVB အပါဝင်ပေါ့လေဒီမီဒီယာတွေကအရင်ဒီမိုကရေစီအသွင်ကူးပြောင်းရေးဒီမိုကရေစီရရှိရေးမှာဟိုတော်တော်လေးဟိုဘယ်လိုခေါ်မလဲအထောက်အကူပြုခဲ့တာကိုမြန်မာနိုင်ငံသားပြည်သူတွေလည်းအသိပဲဒါပေမဲ့အခုအဲ့ဒီဟာကလေးကိုစေအစိုးရလက်ထက်ကဝါရဖြန့်နဲ့ဟို slogan တွေနဲ့ပြန်ပြီးတော့ဒီမီဒီယာတွေကိုပြန်တက်ခိုက်လာတဲ့ဟာကသွေးရူတာယူမှဟုတ်ရဲ့လားလို့ကျွန်တော်ကတော့အဲ့လိုသတ်မှတ်ရှိတယ်။နောက်တစ်ခါ Facebook ပေါ်မှာအဲ့ဒီသတင်းဌာနတွေရဲ့သတင်းတင်ဆက်မှုရဲ့အောက်မှာဆိုရင်အဲ့ဒီဟာမျိုးတွေကဒီ copy and paste နဲ့ဟို
ဟုတ်ပါတယ်နာမည်မျိုးစုံနဲ့အောက်မှာ
စာနဲ့ချီပြီးတော့ဟိုတင်ကြတော့လေ
အဲ့
ဒီဟာတွေကသူသွေးရူတာယူသဘောယူနဲ့တူးချင်းတူးချင်းကတင်ရတဲ့ဟာမျိုးမှဟုတ်ရဲ့လားပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့အဲ့ဒါကိုသတ်မှတ်ရှိပါတယ
်ဒီ Facebook စာမျက်နှာမမြင်ရတဲ့သောရရှင်တွေလည်းတစ်ခါလေးတည်သွားအောင်တည်တည်သွားအောင်မှကျွန်မပြောချင်တာဒီစာရီကကျွန်တော်တို့အခု VOA လေးလိုင်းပေါ်မှာဖတ်ပြလို့ရတယ်ရင်ကျေးတဲ့စာရီပါဒီပြင်ဟိုຢာနဲ့ထောင်နဲ့ချီတဲ့ Facebook comment တွေရရှိပါတယ်အဲ့ဒီစကလုံးတွေကတော့ဒီဟိုမီဒီယာပေါ်မှာဖော်ပြဖို့မပြောနဲ့ကျွန်တော်တို့ကိုယ့်ဖောက်ကိုယ်တော်အတန်ထွက်ပြီးတော့ပြောကြည့်လို့မရလောက်အောင်မှရုပ်ရင်းကျန်တဲ့စာရီဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုအသာထားပြီးတော့ဒီသတင်းလွတ်လွတ်လပ်လပ်ရယူနိုင်ရေးကဒီဖြစ်ရမှာမဟုတ်ဘူးဘလို့ဖြစ်ရတိုင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုမြင့်ကျော်နည်းနည်းခက်တူတူပြောပြပေးပ
ါဟုတ်ကဲ့ဟိုသတင်းရယူပိုင်ခွင့်ကဟိုဘလို့ကောမဲလွတ်လပ်တဲ့သတင်းမီဒီယာတွေသတင်းရယူပိုင်ခွင့်ကဘယ်ကိစ္စမှမဆိုအရေးကြီးတယ်ဟိုတိုင်းသားလက်နက်ကင်ပြည်ပခါပဲဖြစ်ဖြစ်အခုလိုမျိုးဟာလူမှုအတိုင်းဝန်ပြည်ပခါလို့ခေါ်ကြတဲ့ဟာမျိုးမှာပဲဖြစ်ဖြစ်ဟိုဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့ပြည်ပခါမျိုးမှာပဲဖြစ်ဖြစ်လွတ်လပ်တဲ့သတင်းရယူခွင့်ကအများအားအရေးကြီးတယ် no ma ho yin ho pa na pa phit cha le ha ma ta pha chin si ga tru ho paw pya chin ne tru ye nyin si chin ne ha go be ho lu lu go ho ti se pi lo lu lu myin se de a ra myo ne yin phit de ho a phit pya ye ho ma lo ko me yop pong ga cha a chi chi ga paw ma la raw bo no so ro a ra cha matu ye a myin ni go le na thong nai mo lu de da ba me a che le hma bi ne do tadin phyan na go ro le ma khan na chan lo le အဲ့တော့သဘောတူတယ်သို့တော့မတူတဲ့အမြင်တွေကိုနားထောင်နိုင်ဖို့လိုတယ်မီဒီယာတစ်ခုနဲ့တစ်ခုမတူဘူးဆိုချင်းကတဲ့ shoot out တွေမတူကြအောင်အမြင်တွေမတူကြအောင်အဲ့ဒါကိုလည်းဟိုလူအများကနားလည်ကြဖို့လိုတယ်ဒါပေမဲ့အခုကိစ္စကလူအများနားမလည်လို့ဆိုတဲ့ဟာတဲ့အကျိုးစီးပွားရှိတဲ့လူတွေကမီဒီယာတွေကဟိုဘဲလိုက်နေတယ်ဆိုတဲ့ဟာမျိုးကိုသူတို့ကဟိုမအော်ရင်ပုံဖော်ခြင်းပုံရတယ်လို့တော့ကျွန်တော်တော့အဲ့လိုပဲသုံးသပ်မိတယ်ခင်ဗျာ
ဟုတ်ကဲ့ကိုမြင့်ကျော်ပြောသွားတဲ့ဟိုအကြောင်းအရာပေါ့လေဟိုလူတအုပ်ကနေပြီးတော့ဟိုဒီသူတို့ပြဖြစ်စေခြင်းနဲ့ဟာကိုနည်းနည်းဟိုနှက်ချောင်းပေးနေတဲ့ဆိုတဲ့သဘောမျိုးဟိုပြောသွားတာလေးကိုတခြားသူတွေပြောတာလည်းနည်းနည်းကြားနေရပါတယ်အဲ့တော့ဟိုဒီလူငယ်တွေကြောင်းမှာ Facebook ဟိုအသုံးများပြီးတော့ဟိုလူငယ်တွေတောင်မှကမကပါမမနိုင်ငံမှာက Facebook ကတော်တော်လေးကို popular ဖြစ်တဲ့အခုနောက်ပိုင်းမှာ media တခုလိုဖြစ်လာတယ်ဆိုတော့ဒီ Facebook ပေါ်က comment တွေကပဲဒီအကြောင်းအရာကိုပို့ပြီးတော့ဟိုအားလုံးစိတ်ဆိုးစေအောင်ဆွာပေးတယ်လို့များဖြစ်နေမလားဆိုတာလေးလည်းနည်းနည်းသိကြပါလေ။ဟိုဒီမှာဒီမှာကိုသက်ဆွေဝင်းကိုခေါ်ကြပါလေ။ကိုသက်ဆွေဝင်းအခုလူငယ်တွေကြားမှာလည်းဒီလိုမျိုးဟိုဒေါသတကြီးရေးကြပြောကြဟိုမီဒီယာကိုလည်းမယုံဟိုဘယ်သတင်းကိုမှမယုံဖြစ်နေတာဘာကြောင့်မှလဲရှင်ဘယ်လိုထင်ပါလဲ။
ဒီကိစ္စကဒီ internet ကိုပြောတော့ဒီ website တိုင်းဒီမှာဒီ internet တွေလောက်ကျတော့ internet ကိုဆိုတော့မင်းတုံးလာရရခါကျတော့ဒီလိုရ internet ကနေပြန်လာလို့တင်းကိုဟာကျွမ်းမေးဆိုတာပြောအဲ့လိုပုံစံမျိုးဖြစ်လာတယ်။အဲ့ internet ပြန်လာတဲ့အချိန်ဒီအဆိုးရဆက်ကျင်တဲ့အဲ့ဒါဘီဒီယိုဖိုင်တွေဆက်ပြရလို့နော်အဲ့ဒီအရည်ရချက်တွေဒီအခုအဲ့ဒီတိုက်ဆိုတဲ့ဟာမျိုးဒီအဲ့ဒီဒီဘာသာရေးနဲ့ပတ်သက်တာမျိုးဒီလူမျိုးဆက်သက်တာမျိုးဒီအကြံဉာဏ်ချလာတဲ့အခါမှာဒီရဲ့ပြည်ရင်းတွေဖြစ်ပြီးလို့ပြောတော့ဆရာတော်နဲ့ဆက်ကြံကြတဲ့အခါမျိုးဖြစ်တယ်။အဲ့ဒီဒီလိုမျိုးကအင်တာနက်ကကြာတော့ကြာတယ်သူကအင်တာနက်ကဒီတင်းတွေခူးခွဲနိုင်တယ်ဒီအတိအကျကတော့ဒီဒီဇိုင်းနဲ့ကတော့ဆက်လာတယ်အဲ့တော့အကောင့်တွေကအဖြစ်တွေရှိတယ်ဒီလေးကျွန်တော်များတယ်ဒီအကောင့်တွေကဒီအခုအရင်ဆောက်တွေကဒီဖြစ်ခဲ့တဲ့အခါတွေဒီဝင်ကြည့်ရတဲ့ဆိုလို့ဒီအဲ့ဒီအကောင့်တွေကဒီအလုပ်ကြီးရတဲ့ပုံတွေကြတယ်ဒီလိုမျိုးဒီလိုမျိုးပါတိုင်းဖြစ်အောင်ပြောင်းလာပြောင်းလို့ပြောင်းတော့ရကြည့်လိုက်လို့ရှိရင် friend တွေအားနဲ့အဲ့လိုပုံတွေအားမျိုးဖြစ်နေတယ်အခုဒီဒီရခိုင်ပြည်ကဖြစ်နေတဲ့အပိုင်းမှာပြောတာတာဝန်ရည်ရည်နဲ့အကောင့်တွေကကျွန်တော်ပြပြလာတယ်အခါအဖြစ်တွေလည်းဖြစ်ဖြစ်ပဲတကယ်အတွေ့အကြုံဖြစ်နေတယ်ဒါပေမဲ့အကောင့်တွေကကျိုးချီးတာမျိုးဖြစ်နေကြတယ်တော့ကျွန်တော်တို့ဒီတီဗီကလည်းဒီဘာရီဒီလိုပုံမျိုးဖြစ်လာတယ်အဲ့ဒါဒီလိုကျွန်တော်ကဒီတိုင်းအစ်ကိုလေကျွန်တော်ရဲ့အားကြီးထက်လာတယ်အဲ့လိုပဲဒီတက်ကုန်အစ်ကိုလေဒီထက်ထက်လေးတွေဒီတင်းတူတွေတင်နေတာမျိုးကြီးအားကြီးထက်လာတယ
်အဲ့လိုမျိုးတင်းတူတွေဓာတ်ပုံတူတွေတင်လာတဲ့ဟာမျိုးကိုရောတာမန်ဒီ Facebook သုံးတဲ့ဟိုပြည်သူတွေအနေနဲ့ခွဲခြားသိနိုင်ပါလားရှင
်ပြည်သူခက်ပါတယ်ဒီကကျွန်တော်ဒီကိစ္စကိုလည်းဆက်လို့ရှိရအောင်ဒီတီဗီကဒီ professional ပုံစံမျိုးလေးရမယ်ရှိတယ်ဒီပုံမှန်လေးမျိုးဆက်ရှိရအောင်အခုလာပြီးရခိုင်ပြည်ကဆက်ကြလာမှာဖြစ်နေတယ်ဒီပုံအပြည့်ဖြည့်ဆည်းချက်လို့ပြီးတော့တင်ပြီးတော့ဒီမှာတော့ဘယ်လိုကနေပြီးဒါထည့်ရအောင်ပုံကြီးရှိနေတာမျိုးဒါအခုလည်းမဝင်ခောက်ရတာအရင်မှရှိတယ်အဲ့လိုလည်းကျွန်တော်တို့ဒီကိစ္စကဒီတင်ပြချက်များရည်နဲ့လည်းဒီကိစ္စကိုလုပ်လိုက်တယ်ဒီကနေ့ကကြတော့အဲဒီလိုဆက်လာတဲ့ဒီလိုဆက်တဲ့ဒီပုံစံမျိုးတိုင်းဝင်ပြီးတော့မဟုတ်တဲ့ကနေ့ကိုကျင်းပတော့ဒီဥပမာဒီကိုယ်တော်ကဒီအင်းဒီဒီကနေ့ရဲ့ဒီဟိုဟာဗလီဖီးဒီကနေ့မှာပြောတဲ့ကောင်လေးအဲ့လိုဆက်လာနေလို့အကြရက်ဟိုနောက်ပိုင်းမှာပို့ပြီးတော့ဟိုဖြစ်လာတယ်ဟိုအစ်မရတာလေသူတို့ဒီတကယ်အပြည့်လုပ်တဲ့ပုံစံလေးရှင်ရှင်စားကြတယ်ရောထဲဆင်းလာပြလို့တယ်အခုရခိုင်ပြည်ကမှာဆိုလို့ရှိရင်လက်ရှိကကျွန်တော်တို့ဒီပြလိုက်ကြတယ်ဟာဒီစက္ကမဖြစ်ပြနေတာဖြစ်နေတယ်ဟာရေမျိုးလေးကိုမဆန်းနှပြနေတယ်မဆန်းနေရဖြစ်ပြီးပြန်ဆက်လာပြီးတော့ရေရဲ့ဘုံလေးလောက်ပါလိမ့်မယ်ဒီလူတွေကဘာမှမဖြစ်နေဆန်းနှပြနေကြပြီးဒီကောင်ကပြနေကြတယ်ဆိုမျိုးလေးအချင်းချင်းကလည်းတော်တော်လေးဟာမျိုးရှိတော့အခုဒီကောင်ဒီမိုကရေစီရဲ့ဒီအဖြစ်ကတော့မှကြမ်းလို့ပြန်ပြီးတော့ပြောရတော့တပည့်ကဒီရည်ကြီးကကျွန်တော်ပြင်ထလာတယ်အဲ့ဒါကြောင့်ဒီရည်ကြီးဆိုတော့ဟိုအပြင်နဲ့ချိန်ပြီးတော့ကျွန်တော်ကအခုလို့ဒီမဖြစ်လို့လည်းဒီဒါဟုတ်တာလည်းဟုတ်ပါလေကြမ်းလို့ဖြစ်တာမျိုးကျွန်တော်ပြန်လာတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီလိုမျိုးရည်ရည်ပြန်လာတယ်အချင်းချင်းချိန်ချင်းနေတာမျိုးဟုတ်ကဲ့
ဟုတ်ကဲ့ဆရာ
ဘာလို့ရှင်းလို့ကျွန်တော်ချင်းကျွန်တော်တို့ဒီကိစ္စအမျိုးရောက်ပြန်လိုက်ချာပြီးပြန်ရောက်ပြီးတော့ဆက်ပြီးတော့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ရှင်ကိုသက်ဆွေဝင်းရဲ့ဖုန်းလိုင်းကလည်းတိတ်မကောင်းတော့သူရရဲ့တုံးသက်ချက်ကိုနည်းနည်းလေးဟိုစားပြန်ပြီးတော့ချုပ်ပြီးတော့ပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာနောက်ပိုင်းနှစ်တွေမှာခေတ်စားလာတဲ့အထူးသဖြင့် Facebook ပေါ့နော် Facebook ကလည်း Internet ပေါ်ပါဆိုတော့ဒီ Internet ပေါ်မှာဒီနိုင်ငံသားတိုင်းလိုက်နိုင်ရမယ်ဟိုမပြောပြင်မယ်လဲလိုက်နိုင်ရမယ်ဟိုကျင်းဝေးအဲ့ဒါကိုမတိတာနောက်ပြီးတော့ဟိုသတင်းတွေမှာအမှားမှန်ကိုဝေခွဲမရနိုင်မယ်နဲ့ဒီသတင်းတွေနောက်လိုက်ပြီးတော့ပဲဟိုဟိုဈာဖြန့်ကြရဲပြူကြရဲဖြစ်တာတွေကဒီပြဿနာတွေကိုပို့ပြီးတော့မီးထိုးပေးတဲ့အရာတွေဆိုပြီးတော့သူသုံးသက်သွားပါတယ်ဟိုဒီမှာအခုဒီရခိုင်ပြည်ပခန့်အခြေအနေပေါ်မှာသတင်းရယူမှုနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သွားချင်ပါတယ်ဒီတော့ဟိုပြီးခဲ့တဲ့သတင်းပတ်တွင်မှာဟိုပြည်ပခဖြစ်နေတဲ့ data ကိုအစိုးရအစီအစဉ်နဲ့ဒီပြည်ရင်းပြည်ပသတင်းတောက်တွေသွားတာမှာကျမတို့ရဲ့ VOA ကဟိုသတင်းတောက်ကိုမိုးစော်လည်းပါပါတယ်ရန်ကုန်သတင်းတောက်ပါကိုမိုးစော်တွေ့ခဲ့ရတဲ့အခြေအနေလေးနည်းနည်းပြောပြပါရှင်ဟိုသတင်းရယူမှုအခြေအနေစိတ်ကျဉ်းနှံမှုရှိပါလား
စိတ်ကျဉ်းနှံမှုရှိပါလားဆိုတော့ကျဉ်းနှံမှုရှိတယ်လို့တော့ပြောရမှာဖြစ်ပါတယ်ဒါပေမဲ့အားရမှုရှိသလားဆိုရင်တော့နည်းနည်းတော့အဲ့ဒါပြောဖို့ခက်ပါတယ်ဖြစ်ပါလေဆိုတော့ဒီကျွန်တော်တို့တောခဲ့ရတဲ့ခီးစဉ်တခြားမှာဆိုလို့ရှိရင်တိကဘယ်လိုပြောမလဲဒီကျွန်တော်တို့စီစဉ်ပေးတဲ့ပြန်ကြားရေးနဲ့ဒေတာကအာဏာပိုင်တွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့အတွက်လူတွေကိုသူတို့အထူးဂရုစိုက်ပြီးတော့မှဆောင်ရွက်ပေးထားတယ်တွေ့ရပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ကကျွန်တော်လူတွေတူတူစိုက်ပေးတဲ့အတွက်ကျေနပ်ပါတယ်ဒါပေမဲ့ကျွန်တော်တို့တွားရတဲ့ဒီသားတွေမှာကြာတော့ဘယ်လိုပြောမလဲဗျာဒီမောင်းတော်မြို့မှာရောက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီစကိုင်းယူမှုတိုင်းဝိုင်းနေနဲ့ကျွန်တော်တွေ့ရတယ်။ကိုင်းတိုင်းနဲ့တွေ့ရတယ်။ဒါနဲ့ဒီဟွာတွေကိုမမြင်မတွေ့ရဘူး။ဒီမွတ်စင်မျိုးကိုမြင်တွေ့ရတယ်မျိုးတွေမရှိဘူး။နောက်သူ့ရဲ့နေရာဒေသမျိုးတွေမှာကျွန်တော်တို့ဝင်ရောက်ပြီးတော့ဒင်းညားယူနိုင်ကြတာမရှိဘူး။အဲ့ဒီအပေါ်မှာတော့ကျွန်တော်တို့အားမရဘူး။အဲ့ဒီအပိုင်းတွေမှာလည်းတချို့ဟာတွေမှာတော့လုံခြုံရေးအခြေအနေအကြောင်းအကြောင်းတွေကြောင့်ကျွန်တော်တို့ကိုအဲ့ဒီမျိုးအစီအစဉ်တွေလုပ်မပေးနိုင်ခဲ့တဲ့အနေအထားလို့လည်းကျွန်တော်ကသဘောပေါက်ပြီးတော့ဒီလက်ရှိဖြစ်ပေါ်နေတဲ့အနေအထားနဲ့ဒီဒုက္ခတွေစကားနေတဲ့အနေအထားတွေတော့ကျွန်တော်တို့ဘယ်လိုပြောမလဲတင်ပြရည်ပြည့်ပြန်ရတဲ့အနေအထားမျိုးရှိပါတယ်ပေါ့
ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအခုမြန်မာနိုင်ငံကနေပြီးတော့ဟိုလူလူကဘာရောဝိုင်းပြီးတော့ကန့်ကွက်နေတဲ့နောက်ပြီးနိုင်ငံတကာသတင်းတွေမှာတော့ပြောနေတယ်ဟိုဘက်ကဒီမွတ်စလင်ဒုက္ခတွေရဲ့အခြေအနေကိုတော့ဟိုဘာတစ်ခုမှကိုယ်တိုင်ကိုယ်ကြားမြင်ကြရတာမရှိဘူးပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ဟိုအခုကျွန်မလေးလိုင်းပေါ်မှာရောက်နေတဲ့ဟိုမိမျက်နဲ့လူတွေကိုအရင်ခေါ်ကြပါတယ်ပြီးသွားရင်တော့ရှင်နေတဲ့စားတွေကိုလည်းဖတ်ပြပေးမှဖြစ်ပါတယ်ပထမဦးဆုံးကိုတီးလည်းမူသူကထိုင်းနိုင်ငံကပါထိုင်းနိုင်ငံကကိုတီးလည်းမူမေးချင်တာမေးလို့ရပါပြီကျွန်မတို့ဒီလေးလိုင်းပေါ်မှာကိုမိုးစောကိုမြင့်ကျော်ကိုတက်ဆွေဝင်းဒီပြည်နယ်ရှင်နေကြတဲ့သူတွေရှိနေပါတယ်ရှင်ဟု
တ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်တော့အရင်ကဦးတင်းနေအစိုးရအခက်ကဒီပြည်ကိုတိုက်ခိုက်တာကျွန်တော်တွေ့နေရပါတယ်ခင်ဗျာနောက်ပြီးတော့သူဖြစ်ပြန်ကဗလားတွေကိုသူတို့ဓမ္မအနေနဲ့ကျင့်လို့ကျွန်တော်မြင်နေရတယ်နော်ဖုံးမှတပါပါတော့အဲဒီကြောင်ဗလားကိုရိုက်တတ်တာအဲ့လိုမလုပ်သင့်ပါဘူးဗျာဘာဖြစ်လဲဆိုတော့အခုဖြစ်တာလည်းကျွန်တော်တို့အနေနဲ့မြင်နေရတာတော့ဒီဗလားတွေကဓာတ်နဲ့ခုတ်တယ်ဗျာဟိုစစ်ကတော့ဓာတ်နဲ့ပြစ်တယ်ဆိုတော့ဒါမခံနိုင်လို့ဒါဒီမထူးနဲ့မထူးဖြစ်တဲ့ပုံစံမျိုးကျွန်တော်ဆက်ရောက်ပါတယ်နော်တိုက်တာလည်းစခန်းတွေမှာကလောက်တိုက်ကလောက်တိုက်တာစခန်းနော်နောက်ပြီးတော့အစိုးရစစ်တပ်ဝင်တော့တိုက်ခိုက်တဲ့ခါကျတော့နော်ရွာတွေအကုန်လုံးမီးလောင်ကုန်တယ်ဗျနောက်ပြည်လည်းမီးလောင်ဆိုတော့ဒါသူတို့ဝင်မှမီးလောင်လို့ဆိုတော့ဒါတိတာတော့ဗျာ
ဟုတ်ကဲ့ကိုကြည့်နေမူ
နောက်တစ်ခေတ်ကိုတီ
ဟုတ်ကဲ့ကိုတီလည်းမို့အခုပြောနေတဲ့ထင်မှာဟိုခုနကဖုန်ကြီးကနေပြီးတော့မွတ်စလင်ကိုရိုက်တတ်တယ်နောက်ပြီးတော့ဗလီတွေကိုမီးရှို့တယ်ဆိုတာကိုတီလည်းမို့အနေနဲ့ဘလို့သိရတာပါလဲဘယ်သတင်းကနေပြီးတော့သိရတာပါလဲရှင
်ဟုတ်ကဲ့တွေ့နေရပါတယ်ခင်ဗျာတီဗီကနေလည်းကျွန်တော်တို့တွေ့နေရပါတယ
်နောက်ပြီး
တော့ကျွန်တော်ကအရင်ကလည်းကျွန်တော်ကတော်သားတွေပါနော်အစိုးရ
ဟုတ် TVR ဆိုတာဘယ်သတင်းဌာနတွေကနေသိရတာပါလဲကျမတို့ဒီမြန်မာနိုင်ငံဟိုကနေပြီးတရားဝင်ထုတ်ပြန်တဲ့သတင်းတွေမှာကြည့်ရတာပါလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကြည့်ရပါတယ်အဲအဲဒါမို့အခုနောက်ပိုင်းမှာလည်းဒီလိုပဲအစိုးရစစ်ကဝင်လာတဲ့ခါကမီးလောင်ကုန်များတော့ဗာပြီးငိုင်းတည်တယ်အဲဒါရွာသားတွေကပါလို့ကျွန်တော်လုံးဝပြောလို့မရပါဘူးခင်ဗျာ
โอเคဒါကိုထိုင်းရကိုတီးလိုက်မှုအမြင်မှာသူကတော့ဒီမောင်းတော့ဒေတာအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဗလီတွေပါရေမီရှိုးခံရတာတွေ့တယ်လို့ပြောပါတယ်ကျမတို့ကတော့ဟိုကျမတီးရတဲ့လောက်ကတော့အဲ့ဒါတွေကိုမမသတင်းတွေမှာမတွေ့ရသေးပါဘူးเนาะအခုအဲ့အခြေအနေကိုနည်းနည်းလေးပို့ပြီးတော့တီးရအောင်လို့ဒီမောင်းတော့ဒေတာမှာကိုရိုင်းသတင်းတောက်လုံနေတဲ့ဟိုဒေတာကန်သတင်းတောက်ဟိုကိုအောင်ကိုလေးလိုင်းပေါ်ဖိတ်ချင်ပါတယ်ကိုအောင်ရဲ့အခြေအနေလေးကိုအောင်ဘာများမေးခြင်းလဲနောက်ပြီးတော့ဘာများပြောခြင်းလဲဝင်ပြောပါရှင့်
ဟုတ်ကဲ့ဆိုတော့အစကိုစင်းကျော်ကိုတက်ပြောလိုက်တယ်ကျွန်တော်တို့သိပါပြီဟို အဲ့ဒါဆိုတော့ဟိုဆရာတယောက်ပြောတာနေစင်ညာဘက်ဖြစ်တော့ဒီပြိသက်တွေတော်တော်များဟာကျွန်တော်တို့ကဒီ wrong message တွေရထားတယ်ပေါ့နော်မှားယွင်းနေတဲ့အချက်လေးတွေသူတို့သိထားတယ်ဆိုတာတော့တော်တော်လေးထင်ရှားဖြစ်နေပြီကအဲ့တော့ဒီမောင်တော်အနေထားမှာကတော့အဲ့ဒီအခြေအနေကဟိုကျွန်တော်တကယ်တရင်ရယူတဲ့နေပြည်တော်တရင်ရယူနေတဲ့အခြေအနေတွေကတော့တော်တော်လေးအခက်အခဲတွေရှိနေတော့ဝင်ပြဆိုတော့ကဒီကိုဘိုးတော်တို့ကတော့သူအစိုးရအစီအစဉ်နဲ့တွားတဲ့အတွက်ကြောင့်သူတို့အတွက်လုံခြုံရေးတွေသူတို့ရဲ့ခရီးစဉ်ကတော့အဆင်ပြေခဲ့တယ်ပေါ့လေသူအားဟိုအားပြရပြီမယ်လို့အထိုက်လျောက်တော့ကျင်းနေမှုရှိတယ်လို့ပြောတယ်ကျွန်တော်တို့တကယ်မြေပြင်မှာလက်ရှိပေါ့လေဒီမှာနေထိုင်ပြီးတော့လုံနေတဲ့လူတွေအတွက်ကြတော့ဟိုတော်တော်ကိုအခက်အခဲတွေရှိနေတော့ကျွန်တော်တို့တရင်သမားတွေအတွက်လုံခြုံရေးကိစ္စတွေရောနောက်ပြီးတော့တရင်သားသမားတွေပေါ်မှာဆိုးဆိုးဒီအဲဒီဟို slogan အဟောင်းတွေကိုပြန်ပေါ်ပြီးတော့ဒီတိုက်ခိုက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကိုယ်တိုင်မြေပြင်ပေါ်မှာဟိုရံပြူခံရတဲ့အနေအထားမျိုးတွေပေါ့နော်နောက်ပြီးတော့ဒီဟိုပြင်းပြင်းထန်ထန်တားမြစ်တဲ့အခြေအနေမျိုးတွေကိုကျွန်တော်တို့ကကြုံနေရတယ်ဗျအဲ့တော့ဘယ်လောက်ထိခက်လာလဲဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဒီဒေသခံဟိုတိုင်းရင်းသားဒီနဲ့တွေ့ဆုံမင်းမြန်မှုနောက်ဒီဒုက္ခသည်စခန်းတွေမှာတည်ရင်ရယူဖို့အခြေအနေတွေအဲ့ဒါတွေတော့မာတော်မကိုကျွန်တော်တို့ကတော်တော်လေးကိုဟိုခက်ခဲဖြစ်လာတဲ့အနေအထားတွေဖြစ်နေတယ်ဗျအဲ့တော့ဒီမောင်တော်ဒေသမှာဖြစ်နေတဲ့အခြေအနေတွေကိုတည်ရင်အမှန်တွေသိရအောင်အတွက်ပြည်သူကိုတင်ပြဖို့ဆိုတာကတော့တော်တော်လေးကိုစိန်ခေါ်မှုတွေများနေသေးတဲ့အနေအထားလိုပဲကျွန်တော်နေနေတော့ပြောချင်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုမောင်တော်ဒေသမှာတည်ရင်ရယူနေတဲ့နေကန်တည်ရင်တော့ကိုအောင်ပြောသွားတာဖြစ်ပါတယ်ဟိုဒီမှာဟိုတည်ရင်သမားတွေပေါ်မှာကန့်တတ်မှုတွေရှိရလို့ကိုအောင်ကပြောတယ်ခုနကကိုမိုးစောကကြတော့ဒီဟိုသူတို့လုံခြုံရေးရတော့ဟိုနေရာတိုင်းကိုသွားလို့မရအောင်အစိုးရလိုက်ဖို့ပေးတဲ့နေရာပဲသွားပြီးတော့တည်ရင်ရယူခဲ့ရတယ်လို့ပြောတယ်ဆိုတော့ဟိုကိုမြင့်ကျော်ဟိုမေးချင်ပါတယ်ကိုမြင့်ကျော်ဒီတစ်ခေါက်တည်ရင်ရဒီတစ်ခေါက်ဖြစ်ရပေါ့နော်ပြိပခဒီပြိပခနဲ့ပတ်သက်ပြီးတော့တည်င်းသမားတွေတည်င်းရယူတာမှာဟိုကန့်သက်ချက်တွေသူတို့ပြောနေတယ်လို့ရှိပါလားအဲ့ဒီကန့်သက်ချက်တွေကရောကျမတို့ဗမာနိုင်ငံကဟိုဒီစေတည်င်းမီဒီယာဥပဒေနဲ့ညီပါလားရှင
်ဟုတ်ကဲ့ဟိုကန့်သက်ချက်တွေရှိနေတာကျွန်တော်တို့ရခိုင်ဒေသခံတည်င်းတော်ဒီဒီကကိုဒီရက်ပိုင်းမှာကြားရတာပေါ့နော်ဟိုနောက်ကရန်ကုန်ကသွားတဲ့ဒီ mainstream media ကတည်င်းတော်တွေလည်းအဲ့ဒီကိုရောက်ပြီးတော့ကိုယ့်အကူကိုယ့်စီမံကိုတည်င်းယူတဲ့ခါမှာဟိုအုတ်ချုပ်ရေးဟိုသူတွေအုတ်ချုပ်ရေးပေါ့နော်ဟိုအဲ့ဒီအာဏာပိုင်တွေကခေါ်ပြီးတော့ပြီးခဲ့တဲ့ AP လာကထုတ်ထားတဲ့ပြည်တော်စုဆိုရဖွဲ့ရုံကထုတ်ထားတဲ့ရခိုင်မှာသတင်းသမားတွေသတင်းရယူခွင့်မပြုကြောင်းဆိုတဲ့စာကိုဖတ်ပြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကြီးကတော့တကယ်တမ်းသတင်းမီဒီယာဥပဒေမှာပါတဲ့အခန်းသုံးမှာပါတဲ့သတင်းသမားတွေရဲ့ရပိုင်ခွင့်ပေါ့နော်ပြိပခါဖြစ်တို့စစ်ပွဲစစ်မဲ့ဖြစ်ပေါ်နေတဲ့ဒေသတွေမှာစင်းရင်ဥပဒေနဲ့ညီသတင်းရယူမယ်ဆိုရင်အဲ့ဒီလူတွေကလုံငင်းအာဏာပိုင်တွေရဲ့အကာအကွယ်ကိုလည်းတောင်းခံနိုင်ခွင့်ရှိတယ်။သတင်းနဲ့ပတ်သက်တဲ့စစ်စီပစ္စည်းဟောလာကင်မရာတို့လိုဟောနှုတ်စာအမှတ်စုဆောင်တို့အဲ့ဒါမျိုးကိုဖြစ်စည်းသိမ်းဆည်းခြင်းကလည်းကျင်းလို့ပိုင်ခွင့်ရှိတယ်လို့ရေးသားတာရှိတယ်။ဆိုတော့အဲ့ညာကအခုလက်တွေ့ဒီရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဧပြီလကစပြီးတော့သတင်းရယူခွင့်မရှိပါဘူးလို့ပြည်ထောင်စုဆိုတာဖွဲ့ရုံကထုတ်ထားတဲ့စာကဘလူအသေးပေဆောင်လဲဆိုတဲ့ဟာကမေးခွန်းထုတ်เสียရဖြစ်နေတယ်ပေါ့နော်။ဆိုတော့တကယ်တမ်းတော့အခုလိုဟိုပြည်ရဲ့ဝန်ကြီးဌာနအစီအစဉ်နဲ့၃ရက်စီးစဉ်လို့ဟာမျိုးကတစ်လမှာတစ်ခါနှစ်လမှာတစ်ခါမျိုးဖြစ်တယ်တကယ်တမ်းကျတော့သတင်းဖြစ်ဖြစ်ဆိုတာနေ့စဉ်နဲ့အမျှဖြစ်နေတော့ဒီလွတ်လပ်တဲ့သတင်းမီဒီယာသတင်းဌာနအသီးသီးကဟိုယူခြင်းနဲ့သတင်းယူခွင့်ကိုတတ်နိုင်တဲ့ဘက်ကအစိုးရပံ့ပိုးပေးဖို့ပဲရှိတယ်အဲ့လိုမဟုတ်ဘဲနဲ့စောစောပြောသလိုဟိုကန္နမိတ်ဆိုတဲ့စာဖတ်ပြပြီးတော့ဒီဒေသမှာတရားဝင်သတင်းယူခွင့်မရှိဘူးဆိုတဲ့ဟာကတော့သတင်းစီးဆင်းမှုကိုတားမြစ်ထားတယ်လို့ဖြစ်နေတယ်အဲ့ဒီအခြေအနေကလည်းဒီကနေ့အထက်ကဟိုအစိုးရအဖွဲ့ရဲ့ခေါင်းဆောင်ပိုင်းကတိလားမတိလားဆိုတဲ့ဟာမျိုးလဲကျွန်တော်တို့မေးစရာမျိုးဖြစ်နေတယ်ပေါ့နော
်ဟုတ်ကဲ့ဟိုဆာနောက်ပြီးလုံခြုံရေးအကြောင်းတချို့နေရာတွေတွားလို့မရဘူးဆိုတာမျိုးပေါ်မှာရောဘယ်လိုကိုမြင့်ကျော်တုံးသက်ပါလဲရှင်ဘာဆိုတော့ဟိုနိုင်ငံတကာမှာဒီဟိုအကြီးအကျယ်စစ်ပွဲဖြစ်နေတဲ့အခြေလေပိုင်းဒေသတွေကိုဟိုတည်င်းတောက်တွေကဒီကတက်ချောင်းနေနဲ့လိုက်ပြီးတော့တွားပြီးတော့ဟိုမြေပြင်ခြေနေကိုပေးပို့တာမျိုးတွေကတော့ဟိုတာဒကာတွေရှိရယ်လေဆိုတော့ကြတော့အဲ့လိုမျိုးဟိုအဲဆာလုံခြုံမှုရှိတဲ့အပိုင်းကိုပဲတွားပါဟိုလုံခြုံမှုရှိတဲ့ဘက်ကတခြားတစ်ဖက်ပေါ့လေဟိုဘက်ကအခြေအနေတွေကိုမသိရဘူးဆိုရင်ကြတော့ဒီသတင်းတွေကိုဘယ်လိုများမှန်မှန်ကန်ကန်ရေးမလဲရှင
်ဟုတ်ကဲ့အခုကသူတို့တားမြစ်ထားတဲ့ဟာတားမြစ်ပုံကတကယ်အန်ရရှိလို့ဆိုတာထက်ကိုအားလုံးကိုခြုံပြီးတော့ဒီဒေတာတစ်ခုလုံးကိုမတွားနဲ့ဒီမျိုးနယ်တစ်ခုလုံးကိုမတွားနဲ့သတင်းမြူနဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ဒီသတင်းဟိုအချက်လက်လွတ်လပ်တဲ့သတင်းမီဒီယာတွေကသတင်းမှန်မှန်ကန်ကန်ဟိုဖော်ပြနိုင်ဖို့ကဟိုတော်တော်ကိုအခက်အခဲရှိတယ်အတားအဆီးရှိတယ်ပေါ့နော်ဆိုတော့ဟိုအစိုးရတို့ဟောလာစသဖြင့်သူတို့ကသူတို့ထုတ်ပြန်ကြေညာချက်ကိုကြည့်ပြီးတော့သတင်းရေးစေခြင်းတယ်ပေါ့နော်အဲ့ဒီဟာကလည်းတကယ်တမ်းကြရင်တော့ဟိုလွတ်လပ်တဲ့ ဟောလာဒီမိုကရေစီနိုင်ငံတို့လိုလွတ်လပ်တဲ့သတင်း press ဟိုလွတ်လပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နေသားမျိုးမှာအဲ့ဒီဟာကတော့မစီလျော်ဘူးလို့ကျွန်တော်ထင်တယ်ဗောနော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခွန်ကြီးကျောင်း
နေနေရှိမယ်မတူတဲ့ရှုထောင့်တွေရှိမယ်အဲ့အမျိုးကိုလည်းနားလည်ဖို့အစိုးရလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီမှာတော်ရရှင်ဟိုကျွန်တော်တို့စီစာရေးလာတဲ့ American ပြည်အောင်စုကတော်ရရှင်မောင်ဒက်သနာရဲ့စာအုပ်နည်းနည်းလေးဖတ်ပြခြင်းပါတယ်ဟိုပထမပိုင်းမှာတော့သူကဒီသတင်းမီဒီယာတွေကိုလုံခြုံစွာသတင်းရယူဖို့တင်ပြထုတ်လွှင့်ခွင့်တွေပေးတဲ့နယ်လို့ယူဆပါတယ်တဲ့အဲ့လိုရေးထားပြီးတော့ဒီနိုင်ငံရေးပါတီတွေမြေကမ်းအမျိုးသားရေးဝါဒများဝါဒီများအကြမ်းဖက်သမားရဲ့သတင်းမီဒီယာတွေနဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့တစ်ဖက်ဆောင်းနှင်းဝါဒဖြန့်နာတွေပဲတွေ့နေရလို့ဟိုပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေလည်းပြောင်းနေပါရဲ့ဆိုပြီးတော့သူရေးထားတာကိုရန်နိုင်အိစာလေးဆက်ပြီးတော့ဖတ်ပြပေးပါဟိုဒုတိယအပိုက်ကနေစပြီးတော့ဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကဘင်္ဂါလီအကြမ်းဖက်သမားတွေကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုတွေနဲ့ဒုက္ခတွေပြဿနာကိုပြည်သူတွေပုံမှန်သိရှိနိုင်ဖို့အတွက်အစိုးရနဲ့တပ်မတော်ခေါင်းဆောင်တွေညှိနှိုင်းပြီးသတင်းမီဒီယာသမားတွေကိုလုံးကြုံစိတ်ချစွာသတင်းရယူနိုင်ခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးတင်တယ်လို့ယူဆမိပါတယ်။အဆိုဆုံးကတော့သတင်းမီဒီယာသမားတွေကိုကန့်သတ်လွန်အားကြီးတော့ကုလသမဂ္ဂအနေနဲ့အစိုးရရဲ့လှုံ့ဆော်ချက်မှန်သမျှကိုထည့်သွင်းစဉ်းစားတဲ့အားနည်းနေတာကြောင့်အစိုးရမှဒေသဖွံ့ဖြိုးရေးနဲ့တည်ငြိမ်ရေးလူမျိုးစုနှစ်ခုကြားပြန်လည်ပေါင်းစည်းရေးတို့အတွက်အခက်တွေ့နေပါတယ်။အကယ်၍သတင်းမီဒီယာတွေကိုသာလုံးကြုံစိတ်ချစွာသတင်းရယူခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးခဲ့မယ်ဆိုရင်ကုလအပါဝင်နိုင်ငံတကာအတိုင်းအဝိုင်းကရခိုင်ရေးကိုပုံမှန်သိရှိလာနိုင်ပြီးအစိုးရတက်မတော်နဲ့ရက်ဖက်လူအဖွဲ့အစည်းတွေအတွက်များစွာအကျိုးရှိနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့သူကတော့သတင်းလွတ်လွတ်လပ်လပ်ရယူခွင့်ပေးတင်ပါတယ်ဒါမှသာသတင်းမှန်တွေကိုတင်ပြနိုင်ပြီးတော့ဒီမြမအစိုးရရဲ့ဒီဟိုဒီပြိပခဖြည့်ရှင်ရေးလှုပ်ရက်တွေပုံမှန်လည်းနိုင်ငံတကာကပို့ပြီးတော့တက်ဝင်ယုံကြည်လာမှာဖြစ်ပါတယ်လို့ရေးထားတာပါဒီမှာကျွန်မဟိုဒီအစီအစဉ်လည်းပြီးခင်နေလို့အချုပ်လေးပဲမေးချင်ပါတယ်ဟိုအခုဟိုဖြစ်နေတာကဒီကျမတို့ရသမျှဒီမြန်မာမီဒီယာတွေကရောနိုင်ငံသားမီဒီယာတွေကရောသတင်းတင်ပြနေတဲ့သတင်းတွေကိုလူထုကလုံးဝမယုံကြည်ဘူးဆိုတာတွေ့လာရတဲ့အချက်ပါပဲအဲ့တော့ဒီသတင်းမီဒီယာတွေပေါ်မှာဟိုသတင်းမီဒီယာတွေနဲ့ထုတ်လွှင့်ပေးနေတဲ့သတင်းတွေကိုအမှားတွေဆိုပြီးတော့လူထုကမယုံကြည်တဲ့ကိစ္စကိုဘယ်လိုများဖြေရှင်းနိုင်မလဲလို့ထင်လဲကိုမိုးစောဖြေပါတဲ့ချက်တော့ခက်တူတူလေးပါပဲ
အဓိကပြဿနာကတော့ကျွန်တော်တို့ဒီခုလောလောဆယ်မြန်မာပြည်ရဲ့ဒီမိုကရေစီအခုကြောင်းကာလမှာဆိုရင်သတင်းမီဒီယာတွေပေါ်မှာအစိုးရရောတက်တော့ဘယ်လောက်ထိလာရောမှုရှိလဲဘယ်လောက်ထိပြခနိုင်စွမ်းရှိလဲဘယ်လောက်ထိလက်လက်ခွင့်ပေးလဲဆိုတာကမေးခွန်းထုတ်အောင်မလုပ်ဘူးလေဗျာနောက်တစ်ချက်ကအခုလိုမျိုးပြည်တစ်ခါဖြစ်နေတဲ့လူ့ဖွဲ့စည်းနှစ်ဖက်ပေါ့အဲ့နှစ်ဖက်ကတော့ဒီသတင်းမီဒီယာတွေပေါ်မှာဘယ်လောက်ထိလက်ခံတဲ့အနေအထားရှိရဲ့ပေါ့အရင်ဟာတွေကစပြီးအခြေခံကြမယ်လို့ထင်ပါတယ်ဗျ။အရင်ဟာတွေပေါ်မှာအခြေခံစဉ်းစားနိုင်ပါလား။ခုနပြောတဲ့အချက်တွေကိုကျွန်တော်တို့ဖြေရှင်းလို့ရမယ်လို့ပဲကျွန်တော်တော့မြင်မိပါတယ်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမိုးစော်။ကိုမျိုးကျော်အနေနဲ့ရောဒီသတင်းတွေပေါ်မှာသတင်းမီဒီယာပေါ်မှာလူလူရဲ့ယုံကြည်မှုမြန်မာလူလူပေါ်အထူးသဖြင့်ဘယ်လိုများပြောင်းပြီးတော့တည်ဆောက်လို့ရမလဲရှင
်။ဟုတ်ကဲ့
။ဟုတ်ကဲ့ပြောပါရှင်။
ကျွန်တော်အမြင်မှာတော့သတင်းမီဒီယာ30ရှိတယ်ဆိုအဲ့ဒီသတင်းမီဒီယာ30လုံးသတင်းရယူနိုင်အောင်ဖွင့်ထားပေးဖို့ပဲပေါ့နော်။အဲ့လိုဖွင့်ထားပြီးတဲ့အခါမှာဟိုအချက်လက်တွေလွှဲမှားရင်လဲလွှဲမှားတဲ့သတင်းမီဒီယာက5ခုရှိမယ်ကြံတဲ့25ခုကတော့အချက်လက်လွှဲမှားတဲ့ဟာတွေနဲ့မတူတဲ့တကယ်အချက်လက်မှန်တွေပေါ်ပြမယ်ဆိုအဲ့ဒီ5ခုကသူ့ဟာသူဟိုမမှန်ကန်တဲ့အချက်လက်ဆိုတာပြိတက်ကတိသွားမှာပဲဆိုတော့အဲ့လိုမဟုတ်ဘဲနဲ့ဟိုပိတ်ထားတဲ့အခါမှာဒီထုတ်ပြန်ချက်တွေနဲ့ပဲအမှီပြုတဲ့အခါမှာနောက်တစ်ခုကတော့အမြင်တစ်မျိုးတည်းသာထွက်စေခြင်းနဲ့ဟိုရှိစေခြင်းနဲ့အတူစီးပွားရှိတဲ့ group တွေ interest group တွေပေါ့နော်အဲ့လိုမျိုးတွေက media ကိုဟိုဝေဖန်ကြတိုက်ခိုက်ကြဆိုတော့အဲ့ဒီဟာကအစိုးရရဲ့ဟို media ပေါ်မှာထားရှိတဲ့မူဝါဒကပထမအရေးကြီးဆုံးလို့ထင်ပါတယ်ပွင့်လင်းပြီးသွားသတင်းယူနိုင်ဖို့ကိုသာပံ့ပိုးပေးရင်တော့ဒီအန်ဒီလိုနေသားမျိုးကလူထုက media ပေါ်မှာအမြင်တောင်းတဲ့နေသားမျိုးကပြောပါသွားမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုမြင့်ကျော်သုံးသက်တာကျေးဇူးတင်ပါတယ်ကိုသက်ဆွေဝင်းကရောဒီဟိုဟိုသတင်းတွေကိုလက်မခံနိုင်တဲ့သတင်းတွေကိုဒီလူလူကခါခါတိတိဖြစ်တဲ့ကိစ္စကိုကျွန်တော်တို့ကြော်လွားဖို့ဘယ်လိုလုပ်နိုင်မယ်လို့ထင်ပါလဲရှင်ဝိုင်းပြီးတော့ခက်တူတူလေးပြောပါနော
်ဟုတ်ကဲ့အဲ့ဒီကလည်းဒီမှာဖြစ်ပေါ်ပြနေတာကျွန်တော်ဒီအဖိုးရကအဖိုးရရဲ့ဒီတရားထုတ်ပြန်တဲ့ပိုင်းမှာလည်းဒီပြည်သူတွေဒီဒီဒီမ
โซโรดีโหโปปิ๊ดโหลเรียวจัตนาผิดนี่ได้เฉยมาปูปิ๊ดล้งซอปิ๊ดโหอมงเตยอะไรปัวมาณีได้ตะเด็นนี่โกโหตัดหน่ายเติมยาเตชาสินษาส่งผิดปิ๊ดมาโหโทล้วนโบปะเนาะโซโรโอเคโหดิมาต่อรอชินเดียวกาอนัยมะคันซอเรต่อรอชินเฟซบุ๊กมาเยถ่าดาบาอมังโกเปียวหยังเบ้ถั่วเนียได้มีเดียริมัดถ่าบาอมังโกติ๋นปะเรต่วยจนเรากะรอจ่ายปาเรโหลเปียวถ่าบาเรโอเคโหมีเดียกะรอดิตะเด็นดอกตุยไล่นายามะจินเวผิดเดโหตะเด็นโกเบ้มะไล่เพเน
ော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la le ne pou lo khat khe da ba ka cha le ma ni ni ya da ba ka cha le ma ku win win yong si win win de sha ni ya de ba pa sa ma ya yaung sha da ne na pai ho zee bo yaung sha da
myama ne naing ga na ga mwe ye chi ye zee kwe a lou kai ne a khwen lan ba win si bwa ye san ya chi ni phit pyet dwi ko a pat sin tanin la ni nya ba ma si bwa ye kan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့မနက်ဖြန်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ဖြန်ထိတ်တန့်ရောင်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်လန်ထရမ့်ဟာစနေနေ့ကမုန်တိုင်းတန်တဲ့တက်ဆက်ပြည်နယ်ဟျူစတန်မြို့နယ်လူအီစီယားနာပြည်နယ်လေးချောစ်မြို့တွေကိုသွားပြီးမုန်တိုင်းတန်တဲ့သူတွေနဲ့တွေ့တွေ့ပါတယ်။လူအီစီယားနာပြည်နယ်ကိုကနဒါဝင်တဲ့အချိန်မှာမစ္စတာထရမ့်ကသတင်းတော့တွေကိုဘာမှပြောမသွားဘဲမုန်တိုင်းတန်တဲ့သူတွေနဲ့တွေ့ဆုံပြီးပြန်လည်ထူထောင်ရေးအလင်းမြန်လုပ်ပေးမယ်လို့ကတိပေးခဲ့ပါတယ်။ကင်ညာနိုင်ငံရဲ့တရားရေးစနစ်မှာပြဿနာတွေရှိနေတာကြောင့်ဒါကိုပြုပြင်ရမယ်လို့ကင်ညာသမ္မတဦးရူကန်ညတ်တာကစနေနေ့ကပြောလိုက်ပါတယ်။ယူကော့ဘွဲမှာသမ္မတကင်ညာတာအနိုင်ရခဲ့တာကိုပဲဖြစ်ကြောင်းတရားရုံးညွှန်ကကြေညာလိုက်ပြီးလာမယ့်ရက်60အတွင်းယူကော့ဘွဲအသစ်တစ်ခုလုပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်ပေါ်လာပြီးနောက်တစ်နေ့မှာပဲသမ္မတကင်ညာတာကအဲလိုပြောလိုက်တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာမွတ်စလင်တွေကိုရောတခြားလူမှုဝန်ဝိုင်းတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလိုမုန်းထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုံ့ဆော်ပါလို့ပြည်ထောင်နိုင်ငံကြီးဝန်ကြီး Boris Johnson ကမြန်မာဆွေရကိုတိုက်တွန်းလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာမိမိတို့ခေတ်ရဲ့အတူယူအားကြောင့်အကောင်းဆုံးလူပုဂ္ဂိုလ်တူဖြစ်ပေမဲ့သူ့အဆိုအရရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့မြန်မာနိုင်ငံရဲ့ဂွန်ဒိခါကိုထိခိုက်ပျက်စီးစေတယ်လို့စက်တင်ဘာလ2ရက်နေ့ဇွဲနဲ့ထုတ်ပြန်ကြတဲ့ခုမှာပြည်ထောင်နိုင်ငံကြီးဝန်ကြီးကပြောထားပါတယ်။ကမ္ဘောဒီးယားတက္ကံကောင်းဆောင်ကမ်ဆူခါကိုနိုင်ငံတော်သစ္စာဖောက်မှုဆွဲချက်နဲ့တနင်္ဂနွေအစောပိုင်းကဖနွန်ပင်မြို့တော်မှာဖမ်းဆီးလိုက်တယ်လို့ဝါရင်ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။အိန္ဒိယနိုင်ငံရှေ့ပိုင်းအော်ရိဒပြည်နယ်မှာစနေနေ့ကမိုးပြင်းထန်ရွာတာကြောင့်ပြည်နယ်အတွင်းလုပ်ငန်းတွေအားလုံးရဆိုင်သွားပါတယ်။ဒီတော့ဒီမှာပဲတောင်အချဒေသမှာရေကြီးတဲ့ဆိုးရွားတဲ့ရေကြီးမှုတန်းကြောင့်ကလေးငယ်16သန်းနီးပါးအသက်ငယ်ရေပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကပြောပါတယ်ခင်ဗျာ
။ဒီကနေ့မှထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။တင်းငွေနေညနေပဲ6နာရီခေါက်ကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.